အဲ့တော့မင်းနဲ့မဖြစ်နေတဲ့အခါမှာဒီနေ့သူတို့မုန်းလို့ပြီးတော့စားကြတယ်။အမှန်တန်အစဉ်တည်းမြင့်နေမုန်းလို့ဒုက္ခဒုက္ခဆင်းရဲစွာယူဆရပါတယ်။အဲ့ဒီအိမ်မှာစီမံဖော်ဆပြီးတော့မုန်းတခုပြုလုပ်ပြီးစားတော့ကြတဲ့အချိန်ခါမှာဒီမတ်လို့တဲ့ပုဂ္ဂိုလ်ကခဝေဝေခီးတနေရာသွားနေတဲ့အဲ့တော့သူ့အဖွဲ့သူ့အတွက်ဇာဝယ်တော့ဖွယ်ရသတ္တသီကံခြံထားပြီးတော့ကြံနေတဲ့မုန်းကိုအိမ်သားအိမ်လူတွေစုပေါင်းပြီးစားကြတယ်။စားလိုက်တော့ကုန်သွားပြီ။ကုန်းကတော့ဘယ်လိုဖြစ်လာလဲရှင်မစ္စေကဗုဒ္ဓတစုကလည်းဒီနေ့မှဆွမ်းခံကြွလာတယ်။ကြွလာတော့ဘဗဝရီအလောင်းကစဉ်းစားတယ်။ကဲ။ငါခေါ်ရနော်။အဲ့ဒီပုဂ္ဂိုလ်အတွက်မင်းကအလောင်းအတွက်ခြံထားတဲ့မဟုတ်တော့ရှိလေ။ဒီတော့ငါဒီမဟုတ်ကိုရှင်မစ္စေကဗုဒ္ဓအားလောင်းထုံးမယ်ဆိုပြီးတော့တပိတဲ့သွားပြီးတော့လောင်းထုံးလိုက်ပါတယ်။လောင်းထုံးလိုက်တဲ့အချိန်ခါမှာမင်းကအလောင်းကလည်းအိမ်ပြန်ရောက်လာတဲ့နဲ့တွားပြီးဆုံးမိပြန်တယ်။ဆုံးမိတော့သူ့ကခြံထားတဲ့မုတ်ကိုရှင်ပစ္စည်းကဗုဒ္ဓအလောင်းထုလိုက်တယ်ဆိုတဲ့ဒီစိတ်ဒီတဲ့ရင်ကြားလိုက်ရတော့သူကစိတ်မချမ်းသာဘူး။စိတ်မချမ်းသာတော့ဘာလုပ်တယ်လဲ။ရှင်ပစ္စည်းကဗုဒ္ဓရဲ့တပည့်တဲ့ကဆွမ်းကိုပြန်ပြီးတော့မုတ်လေးကိုပြန်ပြီးတော့ယူလိုက်တယ်။အလောင်းကပုဂ္ဂိုလ်ဆိုတာကတော့အမတန်တိခိုင်ရတဲ့သဘောရှိပါတယ်နော်။သို့တော့ရှင်ပစ္စည်းကဗုဒ္ဓကတော့တိခိုင်မိတာပါ။ပြန်ယူလိုက်ပြီးတဲ့အချိန်ကကျတော့ဘဗဝရီကစိတ်မကောင်းဘူး။စိတ်မကောင်းတော့ဘာလုပ်တယ်လဲ။မင်းအိမ်ကလည်းနိဂန်နေတော့မင်းအိမ်မှာရှိတဲ့ထောပတ်တွေသွားယူပြီးတော့ရှင်ပိစိကဗုဒ္ဓရဲ့တပည့်တဲ့အပြည့်လောင်းထည့်လိုက်တယ်။ဘုရားကုသိုလ်စေတနာအဟောင်းရှင်ပိစိကဗုဒ္ဓရဲ့ဘုံတကောအနုဘောကြောင့်ဆုကြတော့နော်။ထောပတ်တွေကတပည့်ကိုကျမ်းပြီးတော့အောက်ကျလာတယ်။ကျလာတဲ့ထောပတ်တွေကအယောင်တုံးဝင်တက်လက်လက်နဲ့တောက်ပါနေတယ်။ဝမ်းတက်လိုက်တာ။အဲဒီအချိန်ကမှတန်းပြီးတော့သူကဘာစုတောင်းတယ်။ဒီကောင်မကုသိုလ်ကံကြောင့်နောက်ဖြစ်လျာဘဝတိုင်းဘဝတိုင်းမှာခန္ဓာဒီတော့ဘာကအယောင်လင်းထွက်ပေါ်သလိုမိမိရဲ့ခန္ဓာကိုယ်မှာအယောင်လင်းထွက်ပေါ်ပါစေတည်းဒီစုတောင်းအလွန်ချောမလှပ်ပါတင်တဲ့အမျိုးသမီးဖြစ်ဖို့ရန်လဲစုတောင်းလိုက်နောက်တစ်ခုဘာစုတောင်းနေလဲဒီမသူတော်နဲ့ဘယ်ဘဝမှာမတွေ့ရပါလို့ဤဆိုပြီးဒီစုတောင်းမြန်နော်အဲ့ဒီစုတောင်းမြန်မှာကြည့်လိုက်ပေါ့ဘာမဝင်ဘက်ကပြန်ပြီးကြည့်မယ်ဆိုလို့ရှိရင်အလွန်ရောက်ရဲ့ချောမလှပ်ပါတင်တဲ့ပြီးသောမရဲ့အယောင်အလင်းတောက်ပါတကယ်တော့ကိုယောင်ကိုယ်ပါထုံးရင်တင့်တယ်နေတဲ့အမျိုးသမီးလိုအလီမနေတဲ့သဘောကပါလေဟုံးကြီးသာသူအမျိုးသမီးဘဝကိုလှမ်းပြီးတွေ့တာတက်မဲ့နေတဲ့သဘောကတဏှာစိတ်ကပြီးဇွဲ့နေတဲ့သဘောလေးကဥပါဒံမြေဝိဇာတနာဥပါဒံသုံးခုခြံရံပြီးတော့အရှင်မြတ်ရှိကဗုဒ္ဓအာသောဘလှူဒန်းခြင်းဆိုတဲ့ကုသိုလ်စေတနာအုပ်စုသင်္ခါရတရားတွေကိုပြည့်စုံပြည့်ဆောင်လိုက်ဒီသင်္ခါရတရားတွေကနောက်တစ်ချိန်သူမျော်လင့်တောက်တာနေတဲ့ဘဝတစ်ခုကိုဖြစ်စေနိုင်တဲ့သွားအားရှိတယ်။ဒါပေမဲ့ဒီသင်္ခါရတရားတွေဒီဖြစ်ပြီးတဲ့ချက်ချင်းပြတ်သွားတယ်။ပြတ်သွားတဲ့အချိန်ကမှနောက်တစ်ချိန်သူမျော်လင့်တောက်တာနေတဲ့အမျိုးသမီးဘဝတစ်ခုကိုဖြစ်စေနိုင်တဲ့သွားရင်ကမ္မတ္တတိယုံနာအစင်မှာနှုတ်နံပြီးမှချုပ်ပြတ်သွားတယ်။အဲဒီသွားရင်ကမ္မတ္တတိလေးကတော့ဘာခေါ်လဲ။ကံလို့ခေါ်ပါတယ်။ပေါင်းလိုက်တော့ဘဝိဇာတဏှာဥပါဒံသင်္ခါရအကံအကြောင်းတရား၅ခုစုံသွားဘူးလားစုံပါပြီနော်အကြောင်းတရားတွေညီညွတ်သွားခဲ့ရင်အကျိုးတရားဆိုတာကပေါ်လာမြဲဓမ္မတာပါဒါပေမဲ့အဲ့ဒီမှာနောက်ထပ်ဖြတ်ပြီးတော့အဝိဇ္ဇာတနာဥပါဒံကြီးကနောက်ထပ်မကျင့်တဲ့ချက်တွေကဘာချန်ရန်ထားသေးလဲဒီမသူတော်နဲ့ဘယ်တော့မှမတွေ့ရပါလို့ဤဆိုပြီးတော့ဒီစုထပ်တောင်းထားတယ်ထပ်တောင်းတော့မိဂုသအလောင်းဖြစ်တဲ့မသူတော်နဲ့တွေ့ခြင်းနဲ့စိတ်ထားရှိသလားမရှိဘူးမလွဲ့လို့တဲ့စိတ်ထားနဲ့ကံကိုထူတော်မိတယ်။အဲ့ဒီကံကအကျိုးပေးတယ်ပေါ့ဘယ်လိုဖြစ်မလဲဆိုတာကြည့်တော့နော်။နောက်တစ်ချက်မင်းကအလောင်းကဒီသုတောင်းကံကိုကြားလိုက်တဲ့အချိန်ခါမှာသူဘာလုပ်တယ်လဲ။ဒီမုန်းနေကိုရှင်ပိစိတ်ကဗုဒ္ဓရဲ့တပည့်တဲ့ထက်လောက်ဆုံးပြီးတော့သူကလည်းထိုင်ပြီးတော့သုတောင်းပြန်တယ်။ဘယ်လိုသုတောင်းလဲ။ဒီအမျိုးသမီးဒီယူဇနာတရားဝေးသွားတဲ့အရာမှာရှင်းရင်လည်းရှိပါသေးတယ်။ခေါ်ပြီးတော့သူ့ရဲ့ရှင်ရင်အလွန်အကျွံ့ပြည့်လုံးနိုင်ရပါလို့ဤဒီသုတောင်းကဲတို့ရဲ့အင်ဂျင်ကရှစ်ပုံရအတွက်သူကထပ်ပြီးတော့ဆူတောင်းပြန်တယ်။အဲ့တော့အင်ဂျင်ကလို့အတိမနေတဲ့သဘောလည်းမပါဘူးလား။ပါတယ်။သူ့ကိုအင်ဂျင်မလုပ်မယ်ဆိုတော့မိမိကအင်ဂျင်ယောက်ျားပေါ့နော်။အင်ဂျင်ယောက်ျားလို့အတိမနေတဲ့သဘောလည်းမပါဘူးလား။ပါတယ်။ဒီအင်ဂျင်မအင်ဂျင်ယောက်ျားလို့အတိမနေတဲ့သဘောကဘဝိဇာ။အဲ့ဒီအင်ဂျင်မအင်ဂျင်ယောက်ျားဘဝကိုလှမ်းပြီးတွေ့တာတက်မဲ့နေတဲ့သဘောလေးက တနာစိတ်ကပြီးဆွဲနေတဲ့သဘောကဥပါဒာဒီအဝိဇ္ဇာတနာဥပါဒာတော့ကိုခြံရံပြီးတော့သူဘာလုပ်တယ်လဲရှင်သစ္စေကဗုဒ္ဓအမုတ်သုတန်းကြီးဆိုတဲ့ကုသိုလ်စေတနာသင်္ခါရအုပ်စုကိုပြည့်စုံပြည့်ထောင်လိုက်တယ်ဒီသင်္ခါရတရားတွေကအနိစ္စတရားဖြစ်ခြင်းကြောင့်ဖြစ်ပြီးတဲ့ချက်ချင်းပြတ်သွားတယ်ပြတ်သွားပြီးမဲ့နောက်တစ်ချိန်သူမျောလင့်တောင့်တအနေနဲ့ဘဝတခုကိုဖြစ်ပေါ်စေနိုင်တဲ့ဇွန့်ရင်ကာမတ္တတိကိုယုံနာအစင်မှာယုံနာပြီးမှချုပ်ပြန်သွားတယ်အဲ့ဒီဇွန့်ရင်ကာမတ္တတိလေးကိုဘာလို့ခေါ်လဲကံလို့ခေါ်ပါတယ်ပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအကြောင်းကားကိုစုံသွားပြီစုံသွားလိုက်တဲ့အချိန်ကမှဒီနေရာမှာနည်းနည်းလေးတော့သတိထားပေါ့မမဝရီဘက်ကကာမကုသိုလ်ပြုတာကမင်းကုသအလောင်းဖြစ်တဲ့မသူတော်ကိုမတွေ့လို့တဲ့စိတ်ထားနဲ့ကာမကုသိုလ်ပြုခဲ့တယ်မင်းတို့ကအလောင်းကပပဝရီအလောင်းဖြစ်တဲ့အမျိုးသားသမီးကိုတွေ့လို့တဲ့စိတ်ထားနဲ့ကာမကုသိုလ်ပြုခဲ့တယ်စိတ်ထားချင်းတူလားမတူဘူးတွေ့လို့ပြုထားလိုက်တဲ့ကံချင်းကတူကြလားမတူကြဘူးချမ်းရံထားတဲ့အဝိဇ္ဇာတဏှာဥပါဒံချင်းမတူဘူးကြံစည်စိတ်ကုမှုချင်းတူသလားမတူဘူးမတူရင်အကျိုးပေးပုံချင်းကတူပါမလားမတူနိုင်ဘူးပပဝရီကအမျိုးသမီးဘဝကိုတွေ့တာမမောတဲ့စိတ်ထားနဲ့ကာမကုသိုလ်ပြုခဲ့တယ်ဒီလိုဆိုရင်ဒီကံကအကျိုးပေးတဲ့ဘဝမှာအမျိုးသားဖြစ်မလားအမျိုးသမီးဖြစ်မလားမျိုးသမီးဖြစ်မယ်။မင်းကုသကအမျိုးသားဘဝကိုတွေ့တာမမောတဲ့စိတ်ထားနဲ့ကောင်းဖို့ကိုသူပြုခဲ့တယ်။ဒီလိုဆိုရင်ဒီကံကအကျိုးပေးတဲ့ဘဝမှာအမျိုးသားဖြစ်မလားအမျိုးသမီးဖြစ်မလား။အမျိုးသားဖြစ်မယ်။ရှင်းသားကြနော်။ကောင်းမကောင်းကတည်းကကိုယ့်ဟာကိုယ်ချင်းရမယ်။ဒီနေ့ဒီကကြီးတွေကတော့ဘာလုပ်နေကြတာလဲ။ကံချူတော်နာဒကမကြီးတွေလည်းကံကြီးချူတော်နေကြတာဖြစ်တယ်။ဘယ်လိုကံမျိုးကိုချူတော်သိနေဆိုတာကတော့မိမိတို့စဉ်းစားမယ်အပိုင်ရောက်လာပြီနော်။အဲ့ဒီအပိုင်မှာဘဝဆုံးသတ်ပြီးဆိုကြပါစို့နော်။ဘာဘာဝရင်ကလည်းသူစုတော်နဲ့အတိုင်12တောင်တိုက်ခင်းတိုက်ခတ်မှာမိငထုံးမဲ့နဲ့လင်းရတဲ့အမျိုးကောင်းသမီးတူဦးစားဖြစ်တယ်။ဒါပေမဲ့လို့အဲ့ဒီအမျိုးသမီးဘဝမှာမိကုသကိုအလိုမရှိတဲ့စိတ်ထားနဲ့ကံကြီးကိုထူထောင်ခဲ့တဲ့အတွင်သူကဘာဖြစ်တယ်လဲ။မိကုသကိုလိုလားတောင်းတဲ့စိတ်နည်းနည်းမှမရှိဘူးတစ်ဖက်ကနော်။တစ်ဖက်ကမိကုသကြည့်လိုက်တော့ကံထူထောင်စဉ်အချင်းခါမှသူ့ကိုပြန်ကြည့်လိုက်ပါ။သူကဒေါသတွေခြံရံပြီးတော့လည်းဒီကံကိုမထူထောင်ခဲ့ဘူးလား။ထူထောင်တယ်လူအတွက်ထားတဲ့မုန်းကမကျေနပ်တဲ့အတွက်ရှင်ပစ္စည်းကဗုဒ္ဓကိုလောင်းထုတ်လိုက်တာမကျေနပ်တဲ့အတွက်ပြန်ယူလိုက်တယ်။ပြန်ယူလိုက်တော့ဒေါသတက်တဲ့ခြံရံထားတယ်။နောက်တစ်ခါပပဝရီကသုတောင်းကကြားလိုက်တဲ့အခါလည်းမကျေနပ်ဘူး။ရင်းကောင်းမှသိရမယ်ဆိုတဲ့စိတ်ဓာတ်ဖြင့်ဒေါသတွေခြံရံပြီးတော့ဒီကံကိုထပ်ပြီးမထူထောင်ဘူးလား။ထူထောင်ပြန်လေ။ဒေါသတွေခြံရံပြီးထူထောင်လိုက်တဲ့အတွက်ဒီကံကအကျိုးပေးတဲ့ဘောမှာအကြီးကျယ်အယုံဆိုးတဲ့ပုံကိုမဖြစ်ရဘူးလား။ဖြစ်ရတယ်။ဒါပေမဲ့လို့ပပဝရီကိုလွန်လာတောက်တာတဲ့စိတ်ဓာတ်ဖြင့်ကံကိုထူထောင်ခဲ့တဲ့အတွက်ပပဝရီကိုသူအစွဲကြီးမစွဲဘူးလားဆွဲပြန်တယ်ပပဝရီမရရင်မနေနိုင်တဲ့ဘဝမရောက်ဘူးလားရတယ်ဒါကြောင့်ဒီဇလန်းလေးကိုကြည့်မယ်ဆိုရင်ဒကာကြီးတွေဒီကမကြီးတွေပေါ့လေနော်တယောက်နဲ့တယောက်မတွေ့ခင်ဘူးလို့ဆူတောင်းရင်ကောမရဘူးလားရပါတယ်တယောက်နဲ့တယောက်တွေ့ခင်တယ်လို့ဆူတောင်းရင်ကောမရဘူးလားရပါတယ်ခရင်ကအကောင်းလားနော်ဘယ်ရင်မှာတော့မကောင်းဘူးနော်မတွေ့ရတဲ့ဘဝနဲ့မကောင်းမှုတွေ့ရတဲ့ဘဝနဲ့မကောင်းဘူးဘာဖြစ်လို့မကောင်းလဲမစင်းဟူသမျှတည်းအနည်းငယ်ဖြင့်ဖြစ်ခြင်းဖြစ်ပါစေရွှေရှားဆက်စုပ်ပဲသဘောတရားဧကန်ရှိသလိုဘဝဟူသမျှတည်းအနည်းငယ်ဖြင့်ဖြစ်ခြင်းဖြစ်ပါစေဘယ်ဘဝကိုမျှငါမချိမှမဘူးဆိုပြီးဒီလိုမြတ်စွာဘုရားဟောထားတယ်ဘာဖြစ်လို့လဲဘဝတိုင်းဘဝတိုင်းမှာအ ਨੇ စုံအားဖြင့်ပြိတန်နေနေရတဲ့ဒုက္ခရှိမယ်အိုးရတဲ့ဒုက္ခရှိမယ်နာရတဲ့ဒုက္ခရှိမယ်တည်ရတဲ့ဒုက္ခရှိမယ်မိမိကရာဂမကင်းနိုင်ဘူးဆိုလို့ရှိရင်ဆိုရင်ရတဲ့ဒုက္ခ၊ပူဆင်းရတဲ့ဒုက္ခ၊ငုံကြွရတဲ့ဒုက္ခ၊ကိုယ်ဆင်းရတဲ့ဒုက္ခ၊ဆင်းဆင်းရတဲ့ဒုက္ခ၊ဘင်းကပူပန်နေရတဲ့ဒုက္ခတွေမရှိဘူးလား။ရှိလိမ့်မယ်။ဒါကြောင့်ဘဝတစ်ခုကိုလှမ်းပြီးသူတော်ကောင်းတို့မျက်စိဘက်ကကြည့်လျင်ဒုက္ခတွေအထွတ်တန်ထားတယ်လို့မပြောနိုင်ဘူးလား။ပြောနိုင်တယ်။ဒါကြောင့်ဘဝဟူသမျှဒီဘဝမှာကောင်းတယ်လို့မြတ်စွာဘုရားမဟောပါဘူးနော်။သို့တော့အလိုရှိတဲ့နဲ့အလိုရှိတဲ့အလိုရှိတဲ့စိတ်ဓာတ်နဲ့ပြုရင်လည်းအလိုရှိတတ်တယ်။အလိုမရှိတဲ့စိတ်ဓာတ်နဲ့ပြုလည်းမရဘူးလားရပါတယ်ဒါကကိုယ်ကြိုက်တာရွေးချယ်ဖို့တော့လိုအပ်တယ်နော်ကဲနောက်ဆုံးလေးတစ်ခုပေါ့ဒီဒေါသခြံရံပြီးတဲ့ကံကြီးကိုထူထောင်မိတဲ့အတွက်မဂ္ဂတိတစ်ခုပေါ့မေမင်းကြီးမှသုဘာသာအကြောင်းပဲနော်တစ်ချိန်မှာဥစ္စေတို့မြတ်စွာဘုရားဒီတော်ကြောက်လိုက်တော့အတွက်ဓမ္မန္တပရိသတ်ကနေပြီးတော့မြတ်စွာဘုရားတရားဟောနေဟောတော်မူပါတယ်ဟောတော်မူလိုက်တဲ့အချိန်ကမှတရားနာပရိသတ်ထဲမှာဘိက္ခုနီမလေးတစ်ပါးပါနေတယ်ဘုရားရှင်ကအင်္ဂါ၈ပါးနေပြည့်စုံတဲ့အဲ့နဲ့သရာနေပြည့်စုံနေတဲ့အလွန် အစဉ်အတမြင်မှတဲ့တရားဝစီအတုကမှကျွတ်ခန့်ရောက်စေနိုင်တဲ့စွမ်းအင်အပြည့်ဝရှိတဲ့တရားတွေကိုချက်ပြင်းမင်္ဂလာရှိစွာဖြင့်ဟောကြားနေတော့တရားနာပရိသတ်ဖြစ်နေတဲ့ဘိက္ခုနီမလေးကစဉ်းစားတယ်။ဒီလိုယောက်ျားများတို့ကငါတိသန္တာခီးခြင်းလေးစီအချိန်ခါမှာဗာရဏီများကုညီပြီးဖြစ်ခဲ့မှုလေသလားသူရဲ့ချင်းအလုံးအကျွဲ့အင်းရှင်မဖြစ်ခဲ့မှုလေသလားဆိုပြီးတော့သူကဒီလိုစဉ်းစားတယ်စဉ်းစားလိုက်တဲ့အချိန်ကမှသူရဲ့ကံအားသရောသာပါရမီအားသရောသာပေါ့လေထိုချင်းကမှဇာတိတရအညာလေးတွေဖြစ်ပေါ်လာတယ်ဇာတိတရညာတရကတော့အတိတ်ဇာကြောင့်ဘဝတွေကိုတဘွားပြီးတဘွားလှမ်းသိနိုင်တဲ့ညာလေးပေါ်လာတယ်အဲဒီလိုတဘွားပြီးတဘွားလှမ်းပြီးကြည့်လိုက်တဲ့အချိန်ကမှဘဝတစ်ခုမှာအင်းရှင်မဖြစ်ခဲ့ဘူးတဲ့ပါရမီကူညီဖြစ်ခဲ့ဘူးတဲ့ဆိုတာသိတော့ဝမ်းသာလိုက်တာသူကအဲဒီလိုဝမ်းသာမှုတွေဖြစ်နေတော့စိတ်ထဲမှာဗာပြဿနာတစ်ခုပေါ်လာတယ်ယတနာတခုကသူစဉ်းစားကလေးကအင်းရှင်မတို့ပြည်ဒီမှာအင်းရှင်ယောက်ျားရဲ့အကျိုးစီးပွားကိုလိုလားတောင်းကြတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ကနေတယ်အင်းရှင်ယောက်ျားတို့ရဲ့အကျိုးမဲ့ကိုလိုလားတောင်းတနေတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ကသာများတယ်ကဲအဲ့ဒါဒကမကြီးညီစာမပါရနော်အဲ့ဒါဟုတ်မဟုတ်ဒကမကြီးတို့ဖြေကြပြီတော့ဘယ်လိုဟုတ်သလားမဟုတ်ဘူးလားဟင်အဲ့ဒါဟုတ်မဟုတ်တိုင်းချိန်နေအောင်ဘုန်းကြီးယောဂီတကကြီးတယောက်ပြောပြချက်ကြီးတော့ဘုန်းကြီးနည်းပြောနေတယ်နော်ဒီတကကြီးကဒီထဲတော့မပါပါဘူးသူကအစိုးရအလောက်ကနေထွက်ပြီးတော့နိုင်ငံခြားတွေမှာသွားပြီးတော့နှစ်ပေါင်း20ဝန်းကျင်လောက်နေခဲ့ဘူးတယ်နိုင်ငံတော်ခမည်းများနဲ့နေခဲ့ဘူးတယ်လို့ဆိုပါတယ်ဆိုခဲ့မှုတဲ့အချိန်ကကြတော့သူကဘာဖြစ်လာသလဲဒီလောက်ဆိုရင်တော့တော်တော်ကြီးနဲ့ဒီရဲ့အဲ့ဒါအင်းရှင်မကအကြောင်းကြားလိုက်တယ်အင်းရှင်မကဘာပြန်သတင်းဖို့လဲနောက်တစ်ခေတ်လောက်နေပါဦးကဲနောက်တနေ့နေပြီးပြန်ပြီဒီလောက်ဆိုရင်တော့ဒီလောက်ပြီးနေတူပါရဲ့လေပြန်ဖို့ရအကြောင်းပြန်အကြောင်းကြားလိုက်ပြန်တယ်နောက်တနေ့လောက်နေပါဦးအဲ့ဒီလိုနဲ့ပဲဗျာတပည့်တော့နောက်တနေ့နဲ့နေလိုက်ရတာနိုင်ငံကမှနှစ်ပေါင်း20ကြာတယ်ကိုတပည့်တော့ဖောင်းပါလာပြီတရားအထုတ်ပြီဗျာတရားအထုတ်တဲ့အချိန်ကကြတော့သူကညကယ်ရီဖုံးလာတယ်ဗျာတပည့်တော့ညီတော်ညီချင်းလေးတွေကမနေ့အစောကြီးခွင့်စိုးစားနေတော့တက်လာတာဒီလိုရည်ကျင်လို့ပြရတယ်ဆရာတော်လျှောက်ရှင်လို့တက်လာတာလား။ဘာဖြစ်လို့ဒီကရည်ကျင်တယ်လဲ။ညကအိမ်ကအဖေကြီးကြီးကဖုံးလာတယ်တဲ့။ဒီလိုကဝမ်းမနေတဲ့အပြင်ရည်တောင်ရည်ကျင်နေသေးတယ်။ဘာဖြစ်လို့လဲ။သူနေလည်းမကောင်းဘူးသူ့ကိုတယောက်တည်းပြစ်ထားတယ်ဆိုပြီးဖုံးနေမှငိုနေတယ်ဗျာတဲ့။တပည့်တော်နိုင်ငံသားတွေမှာနှစ်ပေါင်း20ဝန်းကျင်လောက်ကြာသင်္ခါရုံးကတော့နောက်တစ်နှစ်လောက်နေပါဦး။နောက်တစ်နှစ်လောက်နေပါဦးသူကဒီလိုပြရတယ်။သူကြုံခံနေတာဟုတ်တဲ့။သူကြိုက်တာတွေကိုရအောင်ရှာဖွေပေးတဲ့အချိန်ခါမှာနောက်တစ်နှစ်လောက်နေပါဦးနောက်တစ်နှစ်လောက်နေပါဦးခုတပည့်တော်ကကိုချုပ်ကိုစီးပွားအတွက်တရားလာအထုတ်တဲ့အချိန်ကကြတော့မှသူ့ကိုတယောက်တည်းပြစ်ထားတယ်သူ့လက်ကျမှာရင်မကောင်းဘူးဆိုပြီးဖုံးထဲမှာငိုနေတယ်ဗျာတဲ့တပည့်တော်ကမတနာတဲ့အပြင်ရီတောင်ရီချင်းသေးတယ်ဘယ်နဲ့တော့ဒီမကြီးတွေဟုတ်လားမဟုတ်လားဟင်အဲ့ဒါကြည့်ပေါ့ခုနဲ့ဆိုလိုတာကရင်ချင်းမနေသည်တို့ရဲ့အကျိုးစီးပွားကိုရွက်ဆောင်ပေးမယ်ဆိုရင်အရှင်ယောက်ျားအပေါ်မှာချိန်ရကြတယ်ဟုတ်လားမဟုတ်လားဟင်ဘယ်လိုရဲ့အကျိုးစီးပွားကိုရွက်ဆောင်မပေးနိုင်ဘူးဆိုလို့ရှိရင်အင်းရှင်ယောက်ျားအပေါ်မှာမကျေနပ်တော့ဘူးတဲ့ဟုတ်တယ်မလားအဲ့ဒါအင်းရှင်ယောက်ျားရဲ့အကျိုးစီးပွားကိုလိုလားတောင်းတာတဲ့စိတ်ထားလားလိုလားတောင်းမတောင်းတာတဲ့စိတ်ထားလားစဉ်းစားကြနော်ဒီဘိက္ခုနီမလေးကတော့အဲ့ဒါစဉ်းစားတယ်အင်းရှင်ယောက်ျားဒီအပေါ်၌လိုလားတောင်းတာတဲ့စိတ်ထားရှိတယ်အင်းရှင်ယောက်ျားဒီရဲ့အကျိုးစီးပွားကိုလိုလားတောင်းတာတဲ့စိတ်ထားရှိတယ်အမျိုးသမီးဆိုတာအင်းရှင်မဆိုတာနဲ့ပါတယ်အင်းရှင်ယောက်ျားတို့ရဲ့အကျိုးစီးပွားကိုလွန်လန်းတောင်းကြတဲ့ဣဇာတဲ့မရှိတဲ့အရှင်မကပုံများတယ်ဒီလိုသူကစဉ်းစားတယ်စဉ်းစားပြီးတော့သူကဘာချက်စဉ်းစားလဲငါဒီအင်းရှင်ယောက်ျားရဲ့အကျိုးစီးပွားကိုလွန်လန်းတောင်းကြတဲ့ဣဇာတဲ့ရှိတဲ့ပုဂ္ဂိုလ်လားအင်းရှင်ယောက်ျားရဲ့အကျိုးစီးပွားကိုလွန်လန်းတောင်းကြတဲ့ဣဇာတဲ့မရှိတဲ့ပုဂ္ဂိုလ်လေးလားဆိုပြီးတော့သူကပြန်စဉ်းစားတယ်အဲဒီလိုစဉ်းစားရင်မတက်ကမင်းကြီးမကတရားနာနေရင်လည်းချုံမချပြီးငိုပါလေရောလို့လိုက်တဲ့အချိန်ကကြတော့မှပိဋကရုပ်ရုပ်ဖြစ်လာတော့မြတ်စွာဘုရားကအဲ့ဒီမှာရှေ့ဖြစ်အောင်ဟောင်းမိပဲဆိုတဲ့အတိတ်ဝိတ္ထဇံကြောင့်ပြန်ပြောင်းပြီးဟောရတယ်ဆက်လက်ဆင်းမင်းဝိတ္ထပဲနော်အဲ့တော့ဆက်လက်ဆင်းမင်းဘုရားမှာဆက်လက်ဆင်းမင်းတို့ကသူတို့ကောင်းကင်ပြန်နိုင်တဲ့ဆင်းရဲဖြစ်ကြပါတယ်နော်ရှင်မောင်ရှင်တောင်းကြောင့်ချမ်းရံပြီးတော့တော့လည်းမဆက်လက်နေတယ်တော်တော်လည်းအကြောင်းအရာဆိုဆက်လက်ဆင်းမင်းမှာသုရတုပါဒမဟာတုပါဒဆိုပြီးမိဘနှစ်ဦးရှိနေတယ်မိဘနှစ်ဦးရှိတဲ့အချိန်ကကြတော့ဒီသုလသုဘတာနဲ့မဟာသုဘတာတို့ခြံရံပြီးတော့စတဲ့သမင်းကိုတနည်းတော့ကစားကြတယ်။ဘာဖြစ်လို့လဲဆိုတော့ရှင်တကောင်ကနေပြီးတော့စတဲ့သမင်းကိုလာပြီးတန်တော်ဦးတင်တယ်။အင်းကြီးတော်ကြီးမှအင်းကြီးမကြီးပွင့်နေပြီဆိုတဲ့တဲ့ရင်လာဖို့ ဘုရားကျေတင်ကကြတော့ဆက်တန်စင်မြေဥဆောင်နေတဲ့စင်တွေကအင်းင်းတော့မှတ်သွားပြီတော့ကစားမယ်ဆိုပြီးတော့တော့ကစားဖို့ရန်သွားကြတယ်အင်းင်းပြန်တော်ကြီးတဲ့လေရောက်တော့ပြောကြမြူးကြတဲ့အဲ့ဆက်တန်စင်မြေကဘာလုပ်တယ်လဲမိမိရဲ့ခန္ဓာကိုယ်နဲ့အင်းင်းမြင်းကြီးတွေကိုဝင်ဝင်ပြီးတော့တိုက်ကျပုတ်တယ်အဲ့ဒီအချိန်ကမှလင်းညာလေးအောက်ပေါ်လေးသုလသုဘတာနဲ့မဟာသုဘတာတို့ကလည်းခါးစားနေကြတာဖြစ်တော့လေးအောက်မှာရှိနေတဲ့သုလသုဘတာကိုဘောတို့ဗာရိကကြတယ်အဲမဟာသုဘတာကိုဘောကိုဝတ်မုံလေးတွေအင်းင်းပါဝတ်မုံလေးတွေကသွားကြတယ်လေးအထက်မှာရှိနေတဲ့သုလသုဘတာရဲ့ကိုဘောကြတော့ဗာရိကြတယ်ခါချင်းတို့တို့စိတ်ကိုင်းကြောက်တော့တိရ6တော့ကြတယ်အဲ့ဒါကိုမင်းမင်းကြီးမှသူ့ဘာသာကမကျင့်တတ်ဘူးဟောတော့နည်းနည်းလေးပဲနော်သိစေရမယ်ဆိုတဲ့ရန်ညို့တက်ကိုဖွင့်ထားတယ်နောက်တက်ကိုတခါထားတာအိုင်မှာအိုင်ထဲမှာပေါ့လေနော်ရေကစားကြပြန်တယ်ရေကစားတဲ့အချိန်ကမှရှင်ကြီးတကောင်ကအတ္တတရအမြင်ရနေတဲ့ဘုရားမှာဂျာမန်ကြီးတက်ပွင့်လာပြီးဆက်တာပြန်တယ်ဆက်တာလိုက်တဲ့အချိန်ကမှလဲဆက်တာဆင်းမင်းကတို့ဂျာမန်ကြီးကိုယူပြီးတော့မဟာသုဘတာရဲ့ကိုယ်ပေါ်မှာဝုန်းမောင်းတွေထွေပြီးတော့မဟာသုဘတာပဲဒီဂျာပန်ကြီးလှမ်းပေးလိုက်တယ်အဲ့ဒီအပြုတ်အမုံကိုလည်းသုလသုဘတာကနည်းနည်းမှမကျေနပ်ဘူးအဲ့ဒီမကျေနပ်ချက်ကလေးခြံရံပြီးတော့မလုပ်တယ်လေထွေးချင်းခါမှပြည့်စုံကဗုဒ္ဓ900ကိုသူတို့ကဆန္ဒဆင်းမင်းဥဆောင်နေတဲ့အချိန်တွေကဆောင်းဝဖြစ်ပြည့်စုံလူပြောခင်ရနေတဲ့အချိန်ဖြစ်ပါတယ်ပြီးတော့တော့တဲ့မှာတရားသဖြင့်ရှာဝင်ရရှိတဲ့ဒီနေ့ဝလာအစရှိတဲ့လူဝဟုတ်တို့ပြည့်စုံတဲ့ဖြင့်သဒ္ဒံရှင်မင်းဥဆောင်နေတဲ့ရှင်ကြီးကပြည့်စုံကဗုဒ္ဓ900ကိုနေ့စဉ်ဆောင်းဖို့ဖြင့်တည်ပြီးတော့ပြည့်စုံလုံခြုံနေတဲ့အချိန်မင်းမင်းကြီးပါသူ့ဘာသာကလည်းမလုပ်တယ်လေသူရလာတဲ့ကောင်းလို့ရရသတိလေးကိုရှင်ပြည့်စုံကဗုဒ္ဓအာလှူဒန်းပြီးတော့သူကဆူတောင်းပန်းထောက်ပြန်နေဆဲလို့လေအဲ့ဒီဆူတောင်းကံပဲပေါ့နော်ဒီကကြီးတွေဒီကကြီးတွေလည်းဆူတောင်းတာနည်းနည်းတော့တတိထပ်ပြီးတောင်းဖို့တော့လိုအပ်နေမှချင်းတယ်သူကဘယ်လိုဆူတောင်းတယ်လို့မေးတော့ဒီအရှင်ဘုရားမှာဆုတည်တဲ့အချိန်ခါမှာမန္တရေတိုင်းမှာမန္တရေမင်းရဲ့သမီးယရနာဖြစ်ရပါလို့ဤဒီဆုတောင်းတယ်။ဒါဖြစ်လို့ဒီမန္တရေတိုင်းကိုဆုတောင်းရတယ်လို့မင်းရင်တော့မန္တရေတိုင်းကမင်းမချောမင်းမလာတွေကတိတ်ပေါ်လုံးနဲ့အတွက်မန္တရေတိုင်းရဲ့မင်းသားမင်းသမီးဖြစ်ဖို့ရန်သူဆုတောင်းတယ်လို့ယူဆရပါတယ်။ပြီးတော့မန္တရေတိုင်းမှာမင်းသမီးဖြစ်ဖို့ဆုတောင်းတယ်ဆိုတော့မင်းသမီးလို့အတိမှားနေတဲ့သဘောကအဝိဇ္ဇာ။သူမင်းသမီးဘဝကိုလှမ်းပြီးတွင်တန်တက်မယ်နေတဲ့သဘောကတဏ္ဍာ။ရှင်းကပြီးဆွဲတဲ့သဘောကဥပါဒါ။ဒီဝိဇာကနာဥပါဒံ၃ခုထိုင်ရန်ပြီးတော့မြစ်ကြီးကဗုဒ္ဓဘုရားရှင်တို့အသည်သည်ဆွမ်းဆူရန်ချင်းဆိုတဲ့ကုသိုလ်သင်္ခါရပုစုကိုပြုစုပြောထောင်လိုက်တယ်။အဲ့ဒီသင်္ခါရတရားတွေကထုတ်ပြသွားတဲ့အချိန်ကမှနောက်တစ်ချိန်သူမျိုးလေးတောက်တာနေတဲ့မတ္တရမင်းသမီးဖြစ်ပေါ်ရာဆွမ်းရင်ကာမတ္တတိကိုယုံနာအစဉ်မှယုံနာပြီးမှထုတ်ပြသွားတယ်။အဲ့ဒီကာမတ္တတိလေးကကံပေါင်းလိုက်တော့ဝိဇာတဏဥပါဒံသင်္ခါရကံငါ့ကိုဆုံးသွားပြီ။ဒါပေမဲ့ဆူတောင်းကံကဒီလောက်နဲ့ရက်လိုက်ရင်တော့စိတ်မဆိုးလာပါဘူး။ဒါပေမဲ့ဆူတောင်းကံကအတိအကျမရဘူးနော်။ရှင်းတဲ့စင်တဲ့ပြီဘာသူဆူတောင်းလဲ။အချိန်တန်အရွယ်ရောက်တဲ့အချိန်ခါမှာဗာရဏီမင်းရဲ့မိဖုရားဖြစ်ရဘာလို့ဤဆိုဆူတောင်းရလဲ။ဟော။ဗာရဏီမင်းရဲ့မိဖုရားအဖြစ်ဆူတောင်းလိုက်တော့မိဖုရားလို့အတိမှန်နေတဲ့သဘောကအဝိဇ္ဇာ။သူမိဖုရားဘဝကိုလှမ်းပြီးတွေ့တာတတ်မဲ့တဲ့သဘောလေးကတဏ္ဍာ။စိတ်ကပြီးဆွဲနေတဲ့သဘောကဥပါဒါ။သောဝိဇ္ဇာကနာဥပါဒံသုံးခုခြံရံပြီးတော့ခုနကဒီသိဉ္စုတန်းကြီးဆိုတဲ့ကုသိုလ်စေတနာသင်္ခါရတရားကြီးပြည့်စုံပြည့်ထောင်နေ။သောသင်္ခါရတရားကြီးကချုပ်ပြတ်သွားတဲ့အချိန်ကမှယုံနာအစင်မှယုံနာထားခဲ့တဲ့ဇွန့်အင်ကမ္မတတ္တိလေးကကံပေါင်းလိုက်တော့ဝိဇ္ဇာကနာဥပါဒံသင်္ခါရကံ၅ခုဆုံးသွားပြီ။နောက်တစ်ခုသူကဘာဆက်ဆုံးတောင်းညာလဲ။ဘာရတိမင်းရဲ့မိဖုရားဖြစ်တဲ့အချိန်ကမှဘာရတိမင်းကိုမိမိရဲ့အလိုအကျိုက်တို့လိုက်ပါနှိုင်အောင်ဆွဲဆောင်နှိုင်တဲ့အမျိုးသမီးဖြစ်ရပါလို့ဤဟောသူသည်ဒီဆုံးတောင်းညာလဲ။ကဲဒီကကြီးတွေကဒကမကြီးစကားကိုနတ်ထောင်သိချင်းနေစဉ်ဒကမကြီးတွေဖတ်ဆုတောင်းရမယ်အဲ့ဒါနှီးကောင်းမယ်ချက်ရင်လည်းတောင်းပြီးတော့ဟုတ်တယ်မလားသူကအဲ့ဒီဗာရဏီမင်းကိုသူ့ရဲ့အလိုအကျိုက်တို့ဆွဲဆောင်နိုင်တဲ့အမျိုးသမီးမိဖုရားဖြစ်ရပါလို့ဤဆိုသူကဆုတောင်းတယ်အဲ့ဒီမှာလည်းအဝိဇ္ဇာတဏှာဥပါဒံနိခရကံသဘောပေါက်တော့ပြီနော်မိမိရဲ့အလိုအကျိုက်ကိုလိုက်ပါသေးနိုင်တဲ့ဆွမ်းအားရှိတဲ့အမျိုးသမီးလို့အတိမှနေတဲ့သဘောကအဝိဇ္ဇာအဲ့ဒီအမျိုးသမီးဘဝကိုလှမ်းပြီးတွေ့တာတတ်မဲ့တဲ့သဘောလေးကတဏှာစိတ်ကပြီးဆွမ်းနေတဲ့သဘောကဥပါဒံ။ဒီဝိဇ္ဇာတဏဥပါဒံသုံးခုခြံရံပြီးတော့ဒီစိတ်ကဗုဒ္ဓဘုရားရှင်တို့အားတည်တည်စွာလှူဒါန်းခြင်းဆိုတဲ့သင်္ခါရကုသိုလ်စေတနာတွေကိုပြည့်စုံပြည့်ထောင်တယ်။ဒုသင်္ခါရတရားတွေကထုံးပြတ်သွားတဲ့အချိန်ခါမှာနောက်တစ်ချိန်သူမျိုးနဲ့တောက်တာနေတဲ့ဗာရဏီမင်းကိုမိမိရဲ့အလိုအကျိုက်ကိုလိုက်ပါစေနိုင်တဲ့ဆွမ်းအားရှိတဲ့အမျိုးသမီးဘဝကိုဖြစ်ပေါ်စေနိုင်တဲ့ဆွမ်းအင်ကမ္မတတ္တိကိုယုံနာအစဉ်မှယုံနာပြီးမှချုပ်ပြတ်သွားတယ်။အဲ့ဒီယုံကမ္မတတ္တိလေးကကံပေါင်းလိုက်တော့ အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုပြီးအကြောင်းတရားကနေကိုဖြစ်သွားလဲဟုတ်အဲ့လိုနဲ့ရရင်လည်းပြီးပါတယ်မရသေးဘူးမင်းမင်းကြီးမှလားနော်ဘာဆက်ပြီးဆုတောင်းကြလဲမဟုတ်သောတရားကိုသိခိုင်းပြီးတော့ဒီစတဲ့အစဉ်မြင့်ကိုအသေးသက်နှံ့ရပါလို့ဤဟောဆုတောင်းကြတယ်သွားတာမချန်ရန်တတ်ဘူးလားချန်အသေးသက်ပြီးတဲ့အချိန်ခါမှာစတဲ့အစဉ်မြင့်ရဲ့ဆင်းဆွဲနှစ်ခုကိုလည်းယူဆောင်ပြီးတော့နားမှာပန်းစင်နှံ့ရပါလို့ဤသူကဒီဆုတောင်းတယ်စတဲ့အစဉ်မြင့်အပေါ်မှာမကျေနပ်ချက်ကြီးကချန်ရန်မထားဘူးလားချန်တဲ့သတ္တဇင်မင်းကိုတတ်နိုင်တဲ့ဘဝကိုတွေ့တာမင်မောတဲ့စိတ်ဓာတ်မရှိဘူးလားရှိတယ်။သတ္တဇင်မင်းကိုတတ်နိုင်တဲ့မောဆိုးကြောင့်စိတ်ခိုင်းပြီးတော့သတ်စိနိုင်တဲ့ဘဝကိုလှပ်ပြီးတွေ့တာမင်မောတဲ့စိတ်ကောမရှိဘူးလားရှိတယ်။အဲဒီတော့သတ္တဇင်မင်းကိုအတိတ်တတ်နိုင်တဲ့မောဆိုးကြောင့်စိတ်ခိုင်းနိုင်တဲ့အမျိုးသမီးလိုအတိမနေတဲ့သဘောကအဝိဇ္ဇာ။ဘဝကိုတွေ့တာတတ်မဲ့တဲ့သဘောကတဏ္ဏ။စိတ်ကပြီးဆွဲနေတဲ့သဘောလေးကဥပါဒါဒီဝိသဒနာဥပါဒံတို့ကိုခြံရံပြီးတော့အရှင်ပြည့်စေကဗုဒ္ဓဗျာရှင်တို့အားဒီသီစွာထူထမ်းခြင်းဆိုတဲ့ကုသိုလ်စေတနာတွေကိုပြုစုပြုထောင်နေဒုသင်္ခါရတရားတွေထုတ်ပြသွားတဲ့အခါယုံနာရှင်မှာမြုပ်နှံထားခဲ့တဲ့စွန့်ရင်ကမ္မတတ္တိလေးကကံဖောင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုပြီးအကြောင်းတရားငါ့ကိုစုံမလို့လားစုံသွားတယ်။ဒါပေမဲ့သူ့ရဲ့ပြုစုပြုထောင်လိုက်တဲ့ကံမှာဒေါသတတ္တိလည်းခြံရံမထားဘူးလားသိများနေတယ်လောဘတတ်တယ်လည်းခြံရမထားဘူးလားခြံရဖို့တွေသိအကောင့်နေတယ်အကောင့်တော့အဲ့ဒီတောင်းတဲ့စုတွေကတောင်းတဲ့အတိုင်းပြည့်နိုင်ပါသလားလို့ဒကာကြီးတွေဒကာကြီးဘက်ကတော့မေ့ခြင်းမေ့မယ်နော်ဘယ်လိုသဘောပေါက်ကြလဲပြည့်နိုင်တဲ့သဘောရှိတယ်ဘာကြောင့်လဲသူကအလူကပုဂ္ဂိုလ်နဲ့အလူမေးတဲ့ပုဂ္ဂိုလ်နှစ်ဦးရှိတယ်အဲ့ကအလူမေးတဲ့ပုဂ္ဂိုလ်မှာရှိတယ်ရှိတယ်တဲ့အင်္ဂါရက်တဲ့စုံကြီးကမဲ့အလူကပုဂ္ဂိုလ်ဘက်မှာလည်းရှိတယ်ရှိတယ်တဲ့အင်္ဂါရက်တဲ့စုံကြီးကမဲ့ဆိုရင်ဒီကံဒီကောင်းတဲ့စုပြည့်တတ်တဲ့သဘောရှိတယ်။ဒီအပိုင်းလေးနဲ့ပတ်သက်ပြီးဟောဒက္ခိဏဝိပင်္ဂသုတ်တံမှာဘုရားပဲလို့ဟောတာလေ။ယောသီလဝါသီလဝံတေတုတရာတိဌာနဓမိနာလတံသုပ္ပသနာစေတောအဘိတတဟံကမ္မဖလံဩလရံတဝေဌာနမဟာဖလံတိပြုမိ။ယောသီလဝအချင်းသီလရှိတဲ့အလုံးပေးတဲ့ပုဂ္ဂိုလ်သည်ဓမိနာလတံတရားတော်နိလံဖြင့်ရှားဖွေသဖြင့်ရရှိအပ်တဲ့လူဘဝတို့ပစ္စည်းစုကိုသုပ္ပတနာစိတ်တော်အလွန်ကြည်လင်သောစိတ်ဓာတ်ရှိသည်ဖြစ်ပေ။ကာမဖလံဩလရံပြံပြောကြည်ကြံမြင့်မြတ်လတ်စွာသောကာမဖလံကံကံရဲ့ကျွတ်တရားကိုအမိတတဟံအမိတတဟံတော်အလွန်ယုံကြည်သည်ဖြစ်ပေ။သီလဝန္တိတို့သီလရှိတဲ့အလုကံပုဂ္ဂိုလ်တို့၌ဒါနာလူဒါနာကိုတရားတိပေးလူဤ။ဒါန်ဒါနာထိုကဲ့သို့သောအလုဒါနာမျိုးသည်ဝေရှင်သည့်ဧကအမှန်အဖြစ်။ဒါန်ဒါနာထိုကဲ့သို့သောအလုဒါနာမျိုးကိုဝေရှင်သည့်ဧကအမှန်အဖြစ်မဟာဗလန္တိနိကျင့်ကြံဖွံ့ဖြိုးများများသောအကျိုးရှိဟူ၍ဟံငါဖျားတိပြုမိဟောတော်မူ၏။အလူမေးတဲ့ပုဂ္ဂိုလ်ဘက်မှာအင်္ဂါရ၅ချက်နံပါတ်၁သီလရှိခြင်းနံပါတ်၂လူဘဝဝတ္ထုကတရားတော်နိလဖြင့်ရှားဖွေရရှိအပ်တဲ့လူဘဝဝတ္ထုပစ္စည်းစုဖြစ်ခြင်းနံပါတ်၃ဘေးလူနဲ့အချင်းကမ္မစိတ်ကြည်လင်ဖို့ရှိခြင်းနံပါတ်၄ကျံပြောကြည့်တယ်မြင့်မြတ်လာတဲ့ကံကံရဲ့အကျိုးကိုတတ်တဲ့တတ်တည်နားလည်နေတဲ့ကာမတက္ကရာသမ္မာတိတိညာပြတ်ထန်းတဲ့ယုံကြည်ချက်တရားတရားရှိခြင်းဆိုပြီးအင်္ဂါပဲ့ချက်လည်းဒီနည်းချက်အလုကံပုဂ္ဂိုလ်ပဲကြည့်လိုက်တော့သီလရှိခြင်းဆိုတဲ့အင်္ဂါတစ်ချက်ပေါင်းလိုက်တော့အင်္ဂါပဲ့ချက်လည်း၅ချက်အဲ့ဒီအင်္ဂါ၅ချက်စုံညီနေခဲ့ရင်ဒီလိုတဏှာပြုတ်ကိုကြည့်ကြည့်ဖုံပြုတ်မြတ်မြတ်တဲ့အကျိုးရှိတဲ့တဏှာလိုငါပြဟောတယ်ဆိုပြီးမြတ်စွာဘုရားကဒီလိုဟောထားတယ်အဲ့ဒီဒေသနာတော်နဲ့အညီပဲခုဒီသတ္တဇင်းရဲ့ဥဆောင်နေတဲ့စင်းလေးကိုကြည့်လိုက်လို့ရှိရင်တို့ကငါးပါးသီလမြဲတယ်တို့ကောင်းချင်းဖြစ်ကြပါလေသီလရှိတဲ့ပုဂ္ဂိုလ်လားသီလမရှိတဲ့ပုဂ္ဂိုလ်လားလို့မေးရင်သီလရှိနေကြတယ်နောက်တစ်ခုဒီသီဝလာအစရှိတဲ့လူဘဝဝတ္ထုပစ္စည်းစုတွေကိုလှမ်းကြည့်လိုက်တော့တရားသာနိလန်ဖြင့်ရှားဖွေရရှိတဲ့လူဘဝဝတ္ထုပစ္စည်းစုတွေဖြစ်တယ်ရှင်လင်းတဲ့စိတ်စေတနာရှိလို့ဒီလိုရေပေါင်းများစွာလာပေါင်းများစွာနှိပ်ပေါင်းများစွာပြည့်စုံလုံးကျွေးနေခြင်းမဖြစ်တဲ့ရှင်လင်းတဲ့စိတ်စေတနာမရှိရင်ဒီလိုပြည့်စုံလုံးကျွေးနိုင်ပါမလားမလုံးကျွေးနိုင်ဘူးနော်ကံကံရဲ့အကျိုးကိုတတ်သိနားလည်နေတဲ့ကာမတက္ကရာသမ္မာတိညာပြဋ္ဌာန်းလို့သာဒီဆုတောင်းကကိုဆုတောင်းတာအပြည့်၍ဒီကံကံရဲ့အကျိုးကိုတတ်သိနားလည်နေတဲ့ကာမတက္ကရာသမ္မာတိညာပြဋ္ဌာန်းနေတဲ့ယုံကြည်ချက်တရားတရားမရှိခင်ဒီဆုတောင်းမျိုးသူဆုတောင်းပါမလားမဆုတောင်းဘူးသူကအလူကံပုဂ္ဂိုလ်အလူပေးတဲ့ပုဂ္ဂိုလ်ကမှပြည့်စုံမယ်အင်္ဂါရတိမပြည့်စုံဘူးလားပြည့်စုံနေတယ်အလူကံပုဂ္ဂိုလ်ကြည့်လိုက်တော့လည်းသီလရှိတဲ့ပုဂ္ဂိုလ်ဖြစ်နေပြန်တယ်အရှင်ပြည့်စုံကဗုဒ္ဓဘုရားရှင်ကြီးဒီတော့အင်္ဂါ၅ရက်ကအလုံးစုံညီမနေဘူးလားစုံညီနေတယ်စုံညီနေတဲ့အတွက်မြတ်စွာဘုရားကဒီလိုတဏ္ဍမျိုးကိုပဲလို့ဟောလဲအေဇတိဘေခဝေသီလဝတ္တောစိတောပဏိတိဝိသုဒ္ဓတဘေခွေစိတယံတို့သီလဝတ္တောသီလရှိတဲ့ပုဂ္ဂိုလ်ဤစိတောပဏိတိစိရတောက်တာကျဟူသမျှသည် ဝိသုဒ္ဓတသီလဆင်းရဲနေသည့်အတွက်ကြောင့်ဣဇတိမချိုဧကံပြေဆုံးတတ်ပေ၏။သီလရှိနေတဲ့ပုဂ္ဂိုလ်ကသီလတွေဆင်းရဲနေတဲ့အတွက်ကြောင့်စိတ်ရဲ့တောင့်တကျဟူသမျှသည်မချိုဧကံပြေဆုံးတတ်ပါれလို့ဒီလိုမြတ်စွာဘုရားဟောထားပါတယ်နော်။အဲဒီလိုမြတ်စွာဘုရားဟောထားတာကဒီမင်းကြီးမှသူ့ဘာသာရဲ့ဆုတောင်းကကြည့်လိုက်ရင်တော့မချိုဧကံမပြေဆုံးဘူးလား။ပြေဆုံးနိုင်တဲ့သဘောရှိနေပြီ။သူ့ဆုတောင်းတဲ့အတိုင်းပဲမန္တလေးမင်းရဲ့သမီးရဏလည်းဖြစ်တယ်အချိန်တန်အရွယ်ရောက်တော့ဗာရဏီမင်းကလည်းမိဖုရားဖြစ်နေသိမ့်ပိုက်တယ်မိဖုရားဖြစ်သွားတဲ့အချိန်ခါမှလည်းဗာရဏီမင်းရဲ့အလိုအကျိုက်ကိုဗာရဏီမင်းကမိမိရဲ့အလိုအကျိုက်ကိုလိုက်ပါနှိုင်အောင်ဆွဲဆောင်နှိုင်တဲ့မိဖုရားတူတယ်ဖြစ်လာတယ်အဲ့လောက်နဲ့ဂျင်းနဲ့သွားရင်တော့မကောင်းဘူးလားဟင်သိမ့်ကောင်းတယ်နော်တို့တော့သူကဂျင်းနဲ့နှိုင်လားမဂျင်းနဲ့နှိုင်ဘာဖြစ်လို့မဂျင်းနဲ့တယ်ဒေါသရီခြံရံပြီးတော့သူကသဒ္ဒစင်မြင့်အပေါ်မှာမကျေနပ်ချက်တွေဒီကုန်ကြီးထမ်းပြီးတော့ကံကြီးကိုထူထောင်ခဲ့တဲ့အတွက်ဒီမကျေနပ်ချက်တွေခြံရံပြီးကံကိုထူထောင်ခဲ့မိတဲ့အတွက်ကြောင့်သူ့စိတ်ဓာတ်ကိုဒီလောက်နဲ့ရက်ကနေပါဆိုရင်သူရက်လို့ရလားမရဘူးသူ့ချက်ကိုကောင်းတယ်နော်သူလည်းမိဖုရားဖြစ်နေပြီးအလားဆုံးလည်းဖြစ်နေပြီးရှင်ရှင်ကိုလည်းမိမိရဲ့အလိုအကျိုက်ကိုလိုက်ပါအောင်ဆွဲဆောင်နိုင်တဲ့သူလည်းဖြစ်နေပြီးမင်းစည်းစိမ်နဲ့ဒီစိမ်နဲ့ခံစားနေရပြီဖြစ်တဲ့အတွက်ကျေနပ်ဖို့တော့မကောင်းဘူးလားကောင်းတယ်ဒါပြင်းနဲ့ကျေနပ်နိုင်လားမကျေနပ်နိုင်ဘူးနော်မကျေနပ်နိုင်တဲ့အတွက်ဘာဖြစ်လဲရှင်ရှင်ကိုသိခိုင်းပြီးတော့သဒ္ဒဆင်းရဲကိုတတ်နိုင်တဲ့မဟုတ်ဆုံးတရားကိုသိခိုင်းလိုက်ရှင်ရှင်ရဲ့အကူအညီနဲ့နော်သဒ္ဒဆင်းရဲကိုတတ်ဖို့ရသိခိုင်းလိုက်တဲ့မဟုတ်ဆုံးကလည်းခိုင်းစေတဲ့အတိုင်းပဲသဒ္ဒဆင်းရဲကိုတော့ပြီးတတ်တယ်အစွဲတွေဖြတ်ပြီးတော့ယူလာတယ်ဒါပေမဲ့တတ်လိုက်တဲ့အချိန်ခါမှာသဒ္ဒဆင်းရဲကအကြောကြောင့်မေးလိုက်တဲ့အချိန်ခါကျတော့ဒီဆွဲတော်တစ်ခုကိုသဒ္ဒဆင်းရဲကိုတော်တိုင်းဖြတ်ပြီးတော့ပေးလိုက်ပါတယ်နော်မင်းမင်းကြီးမှသူ့ဘာသာကိုပြေးလိုက်ပါဆိုပြီးတော့လင်ကျက်ကျန်နေတာပြောဆိုပြီးမှားလိုက်ပါတယ်တောင်းတုံမုံဆုံးပါနော်အဲဆက်တဲ့ဆင်းမင်းရဲ့အစွဲရင်းယူပြီးတော့မုံဆိုးကလည်းပြန်လာပြီမင်းမင်းကြီးမှသူ့ဘာသာကလည်းလီဆွဲတော်ကိုမြင်ရပြီဆွဲတော်ကြီးကြည့်လိုက်တော့ယုံကြည်တော်ချသွဲကွန်ပျူတာဆန်းပဲပြီးတော့တလဲလဲတောက်ပါနေတယ်တောက်ပါနေတဲ့အချိန်ကကြတော့မှအဲ့ဒီမှာဆက်တဲ့ဆင်းမင်းရဲ့ဂုံတော်ကျေးဇူးတော်တွေကိုအဲ့ဒီခါကျမှပြန်ပြီးတော့အမှတ်ရပြန်တယ်အမှားရတော့မင်းကြီးမှာဘာဖြစ်တယ်ထိုးချင်းကမှဝမ်းနဲ့ကြေကွက်ပြီးတော့နှလုံးကွက်ပြီးတော့အဲ့မှာဒေဝဝင်သွားပြန်ပြီကောင်းသလား
မကောင်
းဘာဖြစ်လို့ဒီလိုဖြစ်ရတယ်အခြေခံအကြောင်းရင်းကြည့်လိုက်တော့ဗာလေဆူတောင်းမှားခဲ့တယ်နော်တနည်းအားဖြင့်ခြံရံထားတဲ့အဝိဇ္ဇာတနာဥပါဒဏ်ဤဒေါသဒီကပုံမှန်နဲ့အတွက်အကျိုးပေးတဲ့အခြေခံမှာပုံမှန်နေလားပုံမှန်မဟုတ်တော့တော့အဝိဇ္ဇာတနာဥပါဒဏ်သင်္ခါရကံကိုရှားဖွေတဲ့အပိုက်မှာဒီလိုဇက်ကြောင်းလေးတွေကိုနားလည်ထိုင်ရင်ရှားဖွေနိုင်တဲ့အတွက်ဘုန်းကြီးဒီဇက်ကြောင်းလေးတွေကိုပြောပြနေခြင်းဖြစ်ပါတယ်နော်။ဆိုတော့အဝိဇ္ဇာတနာဥပါဒဏ်ကိုသင်္ခါရကံကိုမိမိတို့ရဲ့ယုံနာတဏ္ဍာအစင်မှာပြန်ပြီးရှားဖွေတဲ့အပိုက်ကြတော့ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်ရှားဖွေရမလဲ။အဲ့ဒီအပိုက်ကိုတော့နှုတ်ခမ်းရကြမှာဆက်လက်ပြီးနားကြားကြဆိုတော့နော်။ကဲဒီနေ့ညတော့ဒီလောက်နဲ့တရားသိကြစို့။ကဲဆိုတော့ကောင်းအပေါင်းတို့ယုံနာဓမ္မသင်္ခါရတရားတို့ရဲ့အကြောင်းတရားတွေကိုဘုံတိုင်းမှာသတိအောင်ကြည်ကြံကြည့်ကုန်ပေါင်းများအထောက်နိုင်ကြပါစေကုန်သတည်းဒီနေ့ညတော့ဒီပြာဘိကအညာဘိကိုစဟောမယ်ညဖြစ်ပါတယ်နော်ဒီကြံဘိက္ခဉာဏ်မကုမီနမရူပပရိစ္ဆေတအဉ္စံပိုင်းလေးမှာယုံနာတည်းဤပုံကိုအချင်းချုပ်ပြီးပြောခဲ့ပါတယ်။အဲဒီအပိုင်းမှာအချင်းများတဲ့အတွက်အချင်းချုပ်ပြီးပြောခဲ့တာဖြစ်နေတော့ဉာဏ်ဘုဒ္ဓတအချင်းဒီယုံနာတည်းတဲ့အပိုင်းလေးမှာယောဂီပုဂ္ဂိုလ်တွေတော့ခမ်းများမှာဖြစ်တတ်တဲ့ပြဿနာလေးတွေဘုံကြီးသင်ပြဖို့ဤရထားပါတယ်။နံပါတ်၄ကတော့ရုပ်သိသိတဲ့အပိုင်းမှာဘုရားရှင်ကဓကမထအကျဉ်းကြီးဓကမထအကျဉ်းကြီးဆိုနှစ်နည်းနဲ့ဟောတာပါ။အဲဒီကဟောတာလိုက်တဲ့အပိုင်းမှာဓာတိလေးပါခန္ဓာကိုယ်မမြောင်းသိရရင်သွားပုံစနစ်ကတော့နော်အာနာပါနနဲ့စပြီးသမာဓိထူထောင်ပြီးတော့သရုတ်တန်သမာဓိစိတ်အောင်သမာဓိကိုထူထောင်ရတယ်။ထူထောင်ပြီးတဲ့အချိန်ကမှသရုတ်တန်သမာဓိမှာထားတဲ့အခန်းဓာတိလေးပါကိုစတင်ရှိပါတယ်။အဲဒီလိုတာကြီးလေးပါးကိုစတင်ရှိတဲ့အပိုင်းမှာမိဖို့ရောင်းတွေ့မယ်အပြေရောင်းတွေ့မယ်ဒီအပြုံမှာလည်းတာကြီးလေးပါးဆက်ပြီးမြေအောင်ရှိဖို့အညာကပြောခဲ့ပါတယ်အဲဒီကနေဖန်တို့မန်တို့ရေကဲတို့လိုကြည်လာတဲ့အကြည့်ပင်တွေ့ပြီဆိုလို့ရှိရင်ဒီအကြည့်မှာဆက်ပြီးတာလေးပါးဆက်ဖို့အညာကပြောခဲ့အဲဒီအပိုင်းမှာယောဂီတော်ကောင်းများများကဘယ်လိုဖြစ်တတ်တယ်ဆိုတော့အာနာပါနနဲ့ပဲစီစဉ်သုံးဖို့ မိမိတို့တိုက်ခိုက်တဲ့အလမ်းတွေပဲဖြစ်စေရှုလိုက်တဲ့အချိန်ကမှမူလကံတန်ကြီးလေးပါးကိုစနစ်တကျပြီးတယ်ပြီးရှုတတ်တာမဟုတ်ခြင်းကြောင့်ကံအားလျော်စွာဘာရမီအားလျော်စွာကလအမှုန်လေးတွေသွားတွေ့တတ်ပါတယ်ဖြစ်လိုက်တဲ့အချိန်ကမှတို့ယောဂီပုဂ္ဂိုလ်တွေဘာလုပ်ကြတယ်လဲဒီကလအမှုန်လေးတွေကပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်နေတော့အဲ့ဒီလိုကလအမှုန်အတိုင်းပေါ်တာပြောက်တာကိုကြည့်ပြီးဖြစ်ပြရှုတယ်သို့ကောအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးခန်းကျင်းပြီးတော့ရှုတယ်ရှုလိုက်တော့ကလအံပေါင်းသည်တို့ကပြည့်ညံ့နေမှာအသေးဆုံးအတုပ်အခဲအပွက်အစိတ်တစ်ခုဖြစ်ပါတယ်ဘရမအစိတ်မဟုတ်သေးပါဘူးကလအံပေါင်းတစ်ခုတစ်ခုအတွဲ့မှာပထဝီအာဘောဤသောဝါယောအစဉ်အနအယတာဩဇာသတ္တိဖြင့်သဘောတရား7မျိုး9မျိုး10မျိုးသတ္တိခွင့်ကြစေဖြင့်ရှုနိုင်မှယောဘရမအစိတ်သတ္တိမှဖြစ်ပါတယ်အဲဒီဘရမအစစ်ဖြစ်တဲ့ယုတ်တရားတွေကိုသာလျင်အနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာရှုပေါင်းပါတယ်။ဒါကြောင့်ယုတ်ကလကလေးတွေကိုဓမ္မကွက်နိုင်ပြီးဘရမနိုင်မြေတို့မဆိုင်သေးဘူး။ယုတ်ဘရမနိုင်မြေတို့မဆိုင်သေးတဲ့သရောကံတို့ကအဲဒီကလအမှုန်အတိုင်းဖြစ်ပြန်ရှုတယ်။ကာလျော်စွာကလအမှုန်လေးတွေတွေ့ပြီ။တွေ့လိုက်တဲ့အချိန်ကမကလအမုံလေးအတက်အဖြစ်ပြည့်ရှုလိုက်တော့ပညာတရားတို့မြည်ဒီမှာဉာဏ်နဲ့ဝိပဿနာဉာဏ်နဲ့ကြိတ်ချေဖို့ရအတွက်အကြိတ်ချေမခံနိုင်ဘူးမခံနိုင်တော့ဘာဖြစ်သွားလဲကလအမုံလေးတွေဒီပြင်းပြင်းပါပြီးတော့အကြီးပြင်းလိုက်ပြန်ဖြစ်သွားတယ်အဲ့ဒီအကြီးပြင်းလိုက်ဖြစ်သွားပြီဆိုရင်ခက်ကဘာပြောတတ်ကြသလဲမြုပ်တရားတွေထုတ်သွားပြီလို့ဒီလိုပြောနော်အမှန်ကတော့အဲ့ဒီအကြီးပြင်းမှာဘုန်းကြီးများကဟောခဲ့တဲ့အတိုင်းမဟာယောလဝါဒတုတ်တံမှာဘုရားရှင်ကအရှင်ရဟုလာမတိမြတ်ကိုညွန်ကြားတော်မူခဲ့သည့်အတိုင်းအာဃာတတက်ကိုမြင်အောင်သာရှိပါအာဃာတတက်ကိုမြင်အောင်ရှုလိုက်နိုင်သည့်နေ့ဒီပိုင်းနဲ့တည်းဘာဖြစ်မလဲကလအမှုန်လေးတွေပြန်တွေ့ပါလေဒါပေမဲ့အဲ့ဒီနည်းစနစ်ကိုထိုးထွန်းကောင်းတဲ့ကသိဖို့မရဘူးသိဖို့မရတဲ့အချိန်ကကျတော့ဒီကလအမှုန်လေးတွေကိုအမှုန်တိုင်းပဲတမခွဲပဲဖြည့်ပြန်ရှုလိုက်တဲ့အချိန်ခါမှာကလအမုံလေးတွေကပြောက်ပြီးတော့တတိပြီးအကြီးပြင်းလိုက်သွားတွေ့တယ်။အဲဒီအကြီးပြင်းလိုက်တွေ့ပြီဆိုရင်ရုပ်ချုပ်တယ်ဆိုပြီးဒီလိုပြောတယ်။ရုပ်ချုပ်ပြီးတဲ့အချိန်ကမှနောက်ချုပ်အောင်ပါလို့ရတယ်လေ။သူတို့ဆက်ပြီးတော့လှုပ်တဲ့လုပ်ငန်းခွင်တစ်ခုဘုံကြီးတိတော့ပေါ့နော်။အဲဒီအကြီးပြင်းမှာစိတ်ကလေးညင်အောင်ကတ်ထလိုက်။အသိကိုတတိပြီးရှော့ချလိုက်ရင်ရောက်ကလေးဆိုဘုံဝင်ကျသွားတယ်။အဲဒီဘုံဝင်ကျသွားပြီဘာမှမသိတော့ဘူးဆိုရင်နန်းချုပ်တယ်သူတို့ဒီလိုပြောကြတယ်။ရုပ်ကနန်းကချုပ်သွားပြီကျုံရင်းပြီဆိုပြီးဒီလိုပြောဟုတ်ကောဟုတ်လားလို့ပြန်ဆန်းသင့်ကြည့်တယ်အချင်းကမှသာပေပေရန်နဲ့ကတော့မငြင်းညွတ်တဲ့သဘောရှိနေပါတယ်နော်ဒီလုံနံကျုံရင်းပြီဆိုရင်တို့ဆိုလိုတဲ့အတိပ္ပယ်ကဖလတ်တမဘဆိုက်ပြီးဖိုးဆိုက်ပြီးလို့ဒီလိုပြောခြင်းတဲ့အတိပ္ပယ်အဲဒီပြောခြင်းတဲ့အတိပ္ပယ်ကိုမဲ့မစင်ဖိုးနဲ့မေးရတယ်ဆိုပြီးတော့ဖလတ်တမဘကိုပြန်ပြီးဝင်စားလို့ဒီနေရာကိုပြန်ရောက်ပြီဆိုရင်တော့မှန်ပြီဆိုပြီးဒီလိုသတ်မှတ်ချက်ပေးကြတယ်ပြေတော့ဘုန်းကြီးတို့ပေးရမှာကဖလားဓမ္မပတ်တို့မြည်ဒီမှာယုံနာချုပ်ငင်းတဲ့ဓမ္မပတ်တခုတော့မဟုတ်ပါဘူးသို့တော့အဲဒီမက်ဆေ့ချ်ကိုစိတ်တို့ရဲ့အကျုပ်ကအာယောဖြစ်တဲ့အတ္တင်္ဂရတအငိမ့်ကနိဗ္ဗာန်မှာကတော့ယုံနာလုံးဝမရှိတာမှန်တယ်ဒါပြင်းနဲ့တို့ယုံနာတို့ရဲ့ချုပ်ငင်းရာဖြစ်တဲ့အတ္တင်္ဂရတအငိမ့်ကနိဗ္ဗာန်ကိုထိုးထွင်းသိနေတဲ့မက်ဆေ့ချ်ကိုစိတ်ဆိုတာကတော့ရှိပါတယ်ဒီတဲ့မှာပြီးဒီမှာသင်ဖို့တဲ့သတော်ကောင်းတွေပါခြင်းပါကြပါလိမ့်မယ်လောကုတ္တရာစိတ်စိတ္တိဆိုတာမရှိဘူးလားရှိပါတယ်လောကုတ္တရာစိတ်စိတ္တိမှာသောတပတ္တိမရှိကဗြဟ္မသန္တိကသောတပတ္တိမရှိဖြစ်မဲ့ဆိုရင်စိတ်စိတ္တိ39လုံးရှိတယ်ကိုယ်စိတ်မှာလည်းစိတ်စိတ္တိ39လုံးရှိတယ်ဆက်တဲ့ဖြင့်အတိအကျရေးတွက်ပြထားပါတယ်စိတ်စိတ္တိကချုပ်ငင်းနေတဲ့သမပတ်မျိုးဟုတ်သလားမဟုတ်ဘူးနော်ဒါကြောင့်ဒီနေရာမှာယောဂီပုဂ္ဂိုလ်ရဲ့အနေနဲ့ဘုသောတ္တမရှိရင်လုပ်ငန်းကွင်းကြီးတွေအလွတ်ကျော်သွားနိုင်တဲ့သဘောရှိပါတယ်သာသနာတော်နဲ့တွေ့ရတော့လည်းပဲအကျိုးမရှိတဲ့သဘောတို့တက်ရောက်ခြင်းတက်ရောက်သွားနိုင်တယ်အကျိုးမရှိဘူးဆိုတာကဘုန်းကြီးဆိုလိုတာကမိမိတို့ရတဲ့ရတဲ့တဲ့မညာဘုညာဆိုတဲ့အစဉ်တမ်းမြင်မှနေတဲ့အကျိုးတရားတွေကိုမရပဲဘဝကိုအဆုံးသတ်ခြင်းနဲ့သတ်သွားရတတ်ပါရဲ့ဒါကြောင့်ဒီနေရာလေးတွေမှာလုပ်ငန်းခွင်နဲ့ပတ်သက်ပြီးလွှဲချော်တတ်တဲ့အပြစ်ကြီးတွေဘာကိုအခြေခံလိုက်လို့မေးတော့ဒီကလအမှုန်လေးတွေကိုမြင်အောင်ရှုတဲ့အပိုင်းမှာဒါကြီးလေးပါကိုစနစ်တကျပြီးတယ်ပြီးတော့ဘုရားရှင်ဟောခဲ့သည့်အတိုင်းယုတ်ကမထံရှုပဲကိုမရှုခြင်းကအခြေခံပါတယ်။ဘုရားရှင်ဟောခဲ့သည့်အတိုင်းဒါကြီးလေးပါကိုပြီးတယ်ပြီးတော့ယုတ်တရားတွေကိုသာစနစ်တကျရှုတတ်ရဲ့ ကလည်းကသမာဓိကလျော့ကျသွားတဲ့အချိန်ကမှအကြည့်ပြလိုက်ပြန်ဖြစ်တတ်ပါတယ်။ထိုအချိန်ကမှအာဂတတ္တကိုမြင်အောင်တပံပြန်ပြီးစိုက်လိုက်ခဲ့ရင်ကလအမှုံကပြန်တွေ့ပါတယ်။ကလအမှုံလေးတွေပြန်တွေ့ပြီဆိုလို့ရှိရင်ဒုကလအမှုံလေးတွေကိုဓမ္မုံဓမ္မုံမှာပထဝီအာဘောတိဇောဝါယောအစိဏယသဩဇာသတိတိသဘောတရား7မျိုးတက္ကတိသိတပယံ9မျိုးတက္ကတိအကြည့်တတ်ဒီဘဝယောပြောင်းရင်7မျိုးအဲ့ဒီသဘောတရား7မျိုး9မျိုး10မျိုးသောယုတ်တရားတွေကိုပြန်တက်ခွဲပြီးတော့သူယုတ်တရားတွေကိုသာအနိစ္စဒုက္ခအနတ္တလက္ခဏာ3တန်တင်ပြီးတော့ဝိပဿနာရှုရတာဖြစ်ပါတယ်။နောက်တစ်ခုကတော့ဒီနေရာမှာယုတ်တရားသိသိပြင်ဝိပဿနာတက်ရင်သွားဆိုင်ပလားဆိုတော့လုံငန်းကွင်ကတော့နေရာပုဂ္ဂိုလ်ရဲ့အဆင့်မှာ၃ဆင့်ပြီး၃ဆင့်လောက်ရပါတယ်။ယုတ်တရားသိသိတဲ့ပုဂ္ဂိုလ်ကယုတ်တရားကစသိသိပြင်နန္တရားတွေကိုလည်းသိသိရတယ်။နန္တရားတွေမှာကအာနာပါနဇန်နန္တရားတွေကိုသိသိတာအခြေခံပြီးတော့ကျွင်းကြံနေသေးတဲ့ကာမဝဆရနန္တရားတွေကိုလည်းဆက်လက်သိသိရတယ်။ယုတ်တရားတွေကိုသိသိပြီးတဲ့အချိန်ကမှနန္တရားတွေကိုသိသိပြီးပြီဆိုရင်နံပါတ်၁ယုတ်ကိုသိသိခြင်းကိုရူပဘိက္ခလို့ခေါ်တယ်။နံပါတ်၂နန္တရားတွေကိုဉာဏ်ဖြင့်ပိုင်းခြားယူခြင်းသိသိခြင်းကိုနာမဘိက္ခလို့ခေါ်ပါတယ်။အဲဒီယုတ်နဲ့နံသိသိပြီးတဲ့အကမ္မနောက်နောက်ထပ်ဘာလို့ ਆ သိတယ်လဲလုပ်ငန်းခွင်တစ်ခုကတော့နာမရူပဘိက္ခနန္ဒီယုတ်ကိုပူဇော်သိစေခြင်းသိသိခြင်းဆိုတဲ့လုံငန်းရတစ်ခုပြုလို့ရပါတယ်။ဥပမာနန္ဒီယတော်ကိုခုလိုသိသိတဲ့အပိုင်းလေးမှာဝိသိခေါ်တဲ့စိတ်ဓာဏ်ဤအမလမ်းကြောင်းအတိုင်းဖြစ်ပေါ်သွားတဲ့နန္ဒီယတွေကိုသိသိမယ်ဆိုရင်ပိဉ္စဒရဝဇ္ဇကဝိညာဉ်သမရိစံသန္တိရဏဟုတ်သောသောတရားယုံစတဲ့ဖြစ်စေအစဉ်လေးတွေဖြစ်သွားတယ်။ပိဉ္စဒရဝဇ္ဇမှာစိတ်တွေက၁၁လုံးသူတို့ကအနန္တယဣဇဒရဝဇ္ဇစိတ်ဒီအရိယဝတ္ထုယောကိုမိတော့ဖြစ်တဲ့အတွက်အရိယဝတ္ထုကိုလမ်းပြီးတက်ခွက်ကြည့်လိုက်တဲ့အခါအရိယဝတ္ထုရှိရဲ့တရားဖြစ်တဲ့နှလုံးအိမ်ကိုတက်ခွက်ကြည့်လိုက်တဲ့အချိန်ကမှအဲဒီနှလုံးအိမ်ကိုတလေးပါဆက်လိုက်ရင်ကလအမှုံတွေ့မယ်။အဲဒီကလအမှုံလေးတွေကိုကွဲရန်ချက်လိုက်ရင်နှလုံးအိမ်မှာကလအမျိုးအစားပေါင်း၅မျိုးရှိပါတယ်။အဲကလအမျိုးအစားပေါင်း၆မျိုးရှိပါတယ်။အရိယတတကကလ၊ကာယတတကကလ၊ဘဝတတကကလ၊စိရိဇအတကလ၊ဥရဇအတကလ၊အာရဇအတကလဆိုပြီးတော့ယုတ်ကလ၆မျိုးရှိတယ်။အဲဒီဒီကနောကကလပ်ပါထက်မယ်ဆိုရင်အယုတ်ကလ9မျိုးဖြစ်ပါတယ်ဆိုတော့လေ6မျိုးပဲထားပါတော့နော်အဲဒီယုတ်ကလ6မျိုးယုတ်အမျိုးစား50နဲ့4မျိုးရှိပါတယ်အဲဒီ54မျိုးထဲမှာအရိယတတ္တကကလပ်တစ်ခုပါပါတယ်အဲဒီအရိယတတ္တကကလပ်ကဉာဏ်ကွဲကြည့်လိုက်တဲ့အချိန်ခါမှာဘဒဝီအာဘောတိဇောဝါယောအစင်အနတ်အယတဩဇာဇီဝိတအရိယဆိုပြီး10ခုရှိတယ်အရိယဝတ္ထုယုတ်လင်10ခုမြောက်ရှိတဲ့ကလပ်ကိုအရိယတတကကလပ်လို့ဒီလိုခေါ်ပါတယ်။အဲဒီအရိယဝတ္ထုယုတ်ကုန်ပဲဒီပိဿဒရဝဇ္ဇစိတ်တွေနန္တရားစုကမိတွေ့ပြီးဖြစ်ပေါ်ပါတယ်။မေအရိယဝတ္ထုယုတ်လဲလို့တစ်ခါပြန်ပြီးစမ်းသပ်ကြည့်လိုက်တဲ့အချိန်ခါမှာအရိယဝတ္ထုအဲဒီပိဿဒရဝဇ္ဇစိတ်မဖြစ်ပြီးရှင်းနာမှာကပ်ပြီးဖြစ်ပေါ်သွားတဲ့ဘုန်းကြီးတို့ဇာမင်းတွေဆရာတော်များကသတ်မှတ်ပေးတယ်ဘဝင်ခုပြစ်စေတလို့ခေါ်ဆိုအပ်တယ်ရက်သွားတယ်ဘဝင်နောက်ဆုံးဖြစ်တယ်ဘဝင်နဲ့အတူမြိုင်းတူဥပတ်တယ်အရိယဝတ္ထုယုတ်ကိုမိတွေ့ပြီးဖြစ်ပါတယ်အဲဒီဝတ္ထုယုတ်ကလေးတွေကိုမိတွေ့ဖြစ်တော့ဒီအရိယဝတ္ထုတွေအရိယဝတ္ထုတကူတည်းဖြစ်နေဒီမဟုတ်နှလုံးအိမ်မှာတက်ခွဲလိုက်ရင်ခုနကပြောသလိုယုတ်ကလအမျိုးအစားက6မျိုးယုတ်အမျိုးအစားက54ရှိတော့အဲဒီ54မျိုးသောယုတ်တွေကယုတ်တရားစိတ်စတဲ့စိတ်စတဲ့လုံးကနန္တရားအဲ့ဒီလိုယုတ်တရားနန္တရားယုတ်တရားနန္တရားသတ္တဖြင့်စိတ်တခဏအတိုင်းမှာယုံနံခွဲရပါတယ်။သက္ကဝိညာဉ်ဆိုလို့ရှိရင်သက္ကဝိညာဉ်နဲ့ရှင်တွဲဖြစ်ပေါ်သွားတဲ့စိတ်စိတ်တွေကရှင်းလုံးရှိတယ်။အတိစိတ်သောတာဝေဒနာသိညာစေရနာဧကကတဇီဝိတအမရတိကာရဆိုပြီးတော့စိတ်စိတ်တွေရှင်းလုံးရှိပါတယ်။အဲ့ဒီစိတ်စိတ်တွေရှင်းလုံးကအနန္တရားဒီသက္ကဝိညာဉ်စိတ်ကသက္ကအတိတ္တကိုဖြစ်ဖြစ်တော့သက္ကအတိတ္တကမျက်လုံးအိမ်အတွက်မှာတည်တည်တော့မျက်လုံးအိမ်ကိုဖမ်းပြီးတန်လေးပါစိုက်လိုက်ရင်ကလအမှုံတွေပဲအဲ့ဒီကလအမုံတွေကိုခွဲရန်ချလိုက်တဲ့အပိုင်းလေးမှာလဲယုတ်ကလအမျိုးအစားက6မျိုးယုတ်အမျိုးအစား54ရှိပါတယ်သက္ကုတတကကလကာယတတကကလဘာဝတတကကလစေတဇအတကလဥရဇအတကလအာရဇအတကလဆိုပြီးယုတ်ကလအမျိုးအစား6မျိုးယုတ်အမျိုးအစား54ခုရှိပါတယ်အဲ့ဒီ54မျိုးသောယုတ်တွေကယုတ်တရသံဃာဝိညာဉ်နဲ့ရှင်တွဲပြီးဖြစ်ပေါ်သွားတဲ့စိတ်တွေရှင်လုံးကအနန္တရာယုတ်တရားအနန္တရာဒီလိုသိသိရလာတို့ပဲတံပိဆိုင်တဏိနာဟူသောသောတရားယုံတွေကတော့အရိယဟုတ်သူမိတွဲပြီးဖြစ်ပေါ်တဲ့စိတ်တွေကြီးဖြစ်ပါတယ်။အဲဒီမှာလဲဆံရစိတ်တွေကိုသိသိပြီးတော့ယုတ်တရားအနန္တရာယုတ်တရားအနန္တရာစသဖြင့်ဒီလိုသိသိရပါတယ်။ဒါကနာမရူပပရိစ္ဆေဒဉာဏ်သို့မဟုတ်နာမရူပပိဿဉာဏ်ဆိုပြီးဒီလိုခေါ်ပါတယ်။ဒါနံပါတ်1က ရူပဘိက္ခာညာယုတ်ကိုသိသိချင်းယုတ်ကိုညာဖြင့်ပိုင်းခြားယူခြင်းနံပါတ်2ကနာမပရိက္ခာညာသုံးဖို့အရူပပရိက္ခာညာဒီလိုလဲသုံးပါတယ်နန္တရားကိုသိသိချင်းနန္တရားကိုညာဖြင့်ပိုင်းခြားယူခြင်းသိသိတယ်ဆိုတာညာနဲ့ပိုင်းခြားယူတာပြောတာပါနံပါတ်3ကနာမရူပပရိက္ခာနာနှင့်ယုတ်ကိုဘုရားသိသိခြင်းအဲ့ဒီလုပ်ငန်း3ခုနောက်တစ်ခုဘာလို့ ਆ သိလဲလို့နာမနံပါတ်4နာမရူပဝဝဌာဏနာနှင့်ယုတ်ကိုပိုင်းခြားမှတ်သားခြင်းဆိုတဲ့လုပ်ငန်းတစ်ခုပြုလို့ရပါတယ်ဘယ်လိုပိုင်းခြားမှတ်သားတယ်လို့မေးလို့အဲ့ဒီယုတ်ဉာဏ်နေတဲ့မှာယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါလူနာမြတ်မအတ္တကောင်လိစ္ဆာကောင်ဝိညာဉ်ကောင်အတ္တကောင်ဆိုတာမရှိဘူးလို့ဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့ပုဂ္ဂိုလ်သတ္တဝါဇီဝအတ္တမရှိယုံနာမျှသာရှိလို့ဒီယုတ်ဉာဏ်နဲ့ကိုကြည့်ပြီးတော့သိသိရတယ်။အဲဒီလိုသိသိတဲ့လုပ်ငန်းရမျိုးကိုနာမရူပဝဝဌာဏဉာဏ်လို့ခေါ်ပါတယ်။ပြောလိုက်တော့ဒီနာမရူပပရိစ္ဆေဒဉာဏ်ပိုင်းမှာကိုယ်ကလိုက်နာပြုကျင့်ရမယ်အဆင့်ဘယ်နှဆင့်ရှိလဲ၄ဆင့်။နံပါတ်1ရူပပရိစ္ဆေဒယုတ်ကိုသိသိချင်းယုတ်ကိုဉာဏ်ဖြင့်ပိုင်းခြားယူခြင်း။နံပါတ်2နာမပရိက္ခသုံးဖို့အရူပပရိက္ခအတူတူပဲနန္ဒရားကိုသိသိချင်းနန္ဒရားကိုဉာဏ်ဖြင့်ပိုင်းခြားယူခြင်းနံပါတ်3နာမရူပပရိက္ခဒီချုပ်ဉာဏ်မှာတော့ရူပပရိက္ခဒီလိုလဲသုံးတယ်အတူတူပါပဲနော်ယုတ်နဲ့နံကိုသိသိချင်းဉာဏ်ဖြင့်ပိုင်းခြားယူခြင်းနံပါတ်4ကနာမရူပဝဝဌာဏနာယုတ်ကိုပိုင်းခြားမှတ်သားခြင်းနဲ့နာမရူပပရိစ္ဆေဒဉာဏ်ကမှပြည့်လို့ရမယ်လုပ်ငန်းတွင်ဘယ်နှဆင့်ရှိလဲ၄ဆင့်ဖြစ်ပါတယ်အဲဒီ၄ဆင့်ကိုအောင်မြင်မြင်သိသိထတတ်တဲ့ယောဂီသူတော်ကောင်းကနောက်တစ်ဆင့်တက်ပြီးတော့ဘာလို့ ਆ တယ်လဲအိသဒ္ဓမာလယုတ်ဒိဏ္ဍိသိသိဒလုဖိဒ္ဓမာလယုတ်ဒိဏ္ဍိသိသိရတယ်သိသိဖို့အမြတ်ကလေးတက်ကိုဘုန်းကြီးနည်းနည်းပြောမယ်နော်ဗိဒ္ဓသိသိတဲ့အပိုင်းညကအရှင်းသိမရလို့အမြဲမပြောခဲ့ရဘူးသိသိခြင်းတဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်မှာယုတ်တဲ့သိသိခြင်းနှမ်းတဲ့သိသိခြင်းယုတ်နာသိသိခြင်းယုတ်နာပိုင်းခြားခြင်းဆိုတဲ့ဒီလုံငန်းရ၄ခုပြုလုပ်ပြီးတဲ့အချိန်ကမှာမိမိဝတ်ထားတဲ့အဝကလေးဆိုကြပါစို့လုံကြီးပဲဆိုကြစို့နော်လုံကြီးကိုတွန်းခြင်းကမှာဖမ်းပြီးတော့ဓလီပါစိုက်ကြည့်ပါမစိုက်ရင်မှဘာလို့ ਆ တယ်ယုတ်ဒီကိုတဖန်ပြန်သိသိရယုတ်ဒီကိုတဖန်ပြန်သိသိပြီးတဲ့အချိန်ကမှာသူယောဂီသူတော်ကောင်းကအဲ့ဒီခန္ဓာကိုယ်တစ်ခုလုံးမှာရှိတဲ့ယုတ်ဉ္စ၆ဌာန52ခုသာရှိတဲ့ယုတ်ဉ္စကိုသိသိပြီးတဲ့အချိန်ကမှဒီလုံကြီးလေးကိုဖမ်းပြီးဓလိပါဆက်ကြည့်ပါဒီအချိန်ကမှလုံကြီးမတွေ့တော့ပဲကလအမှုံလေးတွေတွေ့လိုက်အဲဒီကလအမှုံလေးတွေကိုတက်ခွဲကြည့်လိုက်ရင်ဓမ္မုံဓမ္မုံမှာပထဝီအာဘောဒေဇောဝါယောအခြင်းအနတ်အယတာဩဇာဆိုပြီးသဘောတရား၈ခုတွေ့လိုက်အဲ့ဒီအရှင်မြတ်သောယောဂီတွေဘလို့ကြောင့်ဖြစ်တယ်ဆိုတာကိုသတိချာချာဆွဆက်ပြီးကြည့်ပါကလတကုမှာပါဝင်နေတဲ့ဒေသောတာဥဒ္ဒုကြောင့်နောက်ကအရှင်ရဲ့ကလကိတွေဆက်ကဆက်ကဖြစ်နေတယ်နော်ဥဒ္ဒုခေါ်တဲ့ဒေသောတာကြောင့်ဖြစ်တာကိုမြင်အောင်သဘောပေါက်အောင်ကြည့်ပါအဲ့ဒီဥဒ္ဒဇယုတ်တွေကိုသိသိပြီးတဲ့အချိန်ခါမှာဥဒ္ဒဇယုတ်ကလအမုံလေးတွေကိုတက်ခွက်နိုင်လို့ယုတ်ပရမသဘောတရားရှင်မြတ်ကိုသိသိမိပြီဆိုရင်သူတို့ကိုယုတ်တရားယုတ်တရားလို့သိသိရတယ်ဆုံးကုန်ပြီးတော့ယုတ်တရားယုတ်တရားလို့သိသိပြီးတဲ့အခါကိုမအိသတ္တမတဖန်ပြန်ပြီးတော့ယုတ်ဒီကိုသိသိရတယ်။ဗိဓာယုတ်တရားတွေကိုတဖန်ပြန်သိသိရတယ်။အဲဒီနည်းစနစ်အဖြစ်အောင်မြင်သွားပြီဆိုတဲ့အချိန်ကမှမိမိထိုင်နေတဲ့ကျမ်းပြင်ကိုဖတ်ပြီးဓလိပါဆိုင်ကြည့်ပါ။အဲဒီကျမ်းပြင်ကိုဓလိပါဆိုင်လိုက်ရင်လည်းထိုအချိန်ကမှကလအမှုန်လေးပဲတွေ့။အဲဒီအမှုန်လေးတက်ခွက်လိုက်ရင်လည်းခန္ဓာကဥဒ္ဒဇယုတ်တွေပဲဥဒ္ဒဇအထက်ကလယုတ်တွေပဲ။တက်ခွဲပြီးတော့ယုတ်တရားတွေကိုသိသိအဲ့ဒီနည်းစနစ်အဖြစ်သူပြင်ရင်းမီတော်တော်ဆက်ပြီးဖြင့်မိဒါကို၄ယောက်ကြီးဆိုရင်အကုန်ကြီးဖြင့်လှုပ်ပြီး၄ယောက်ကြီးထဲမှာတွေ့နေတဲ့သူပြင်ရင်းမီတော်တော်မှန်တဲ့မြတ်ကိုအလုံး၄ပါးဆက်ကြည့်ပါအလုံးအမှုန်ကြီးဖြစ်သွားလိမ့်မယ်အဲ့ဒီအမှုန်လေးကိုတက်ခွဲလိုက်ရင်ဓမ္မတော်ဘုံမှာသဘောတရား၈ခုဩဇာလေး၈ခုမျိုးရှိတဲ့ယုတ်ကြီးကြီးတွေ့လိမ့်မယ်တခါတည်းရန်သူပြင်အချင်းချင်းလေးတိုက်ခတ်လို့ရိုက်ခတ်တဲ့အခါအတန်ပါခဲ့ရင်တော့ကိုမျိုးရှိလိမ့်မယ်နော်အဲ့ဒီတော့ဣဇ္ဇဒဗိဒ္ဒနရဏမှာသမေလောကမှာယုတ်တရားတွေသိသိပြီးတဲ့အချိန်ကမှဣဇ္ဇဒမန္တမှာယုတ်တွေနန္ဒီတဖန်ပြန်သိသိပြီးတော့သက်ရှိလောကကိုတဖန်ပြန်ပြီးယုတ်နာသိသိချင်းလုံငန်းရကိုစရပါတယ်သက်ရှိလောကကိုသိသိတဲ့အပိုင်းမှာပုဂ္ဂိုလ်တ attva ယောက်ျားမိန်းမပုဂ္ဂိုလ်တ attva သတိဖြင့်တယောက်စီတယောက်စီခွင့်ချရှိလို့တော့သာဝကပါရမီညာအရာမှမရနိုင် ဖိဒါချင်းတို့လို့နာမပေါင်းစုံချုပ်ကုန်ပြီတာရှိပါပါတယ်။အဲ့တော့အိဇဒမယုတ်တဲ့သိသိလိုက်ဉာဏ်တတ်တဲ့ဖိဒါမလည်းယုတ်တဲ့သိသိလိုက်ခန္ဒီနိကစသိသိပါ။ခဝဝေကနေစသိသိဉာဏ်ကမငုံမိတဲ့အတွက်ယုတ်ဉာဏ်ကိုသိသိချာချာမသိသိမိပဲရှိတတ်ပါတယ်။ဒါကြောင့်အေဇဒ္ဓမှာယုတ်တဲ့6ဌာန42ခုတတ္တကိုကျုံကုန်ပြီးယုတ်ဒီကိုသိသိလိုက်ဗိဒ္ဓမှာလည်းဗိဒ္ဓချင်းတို့လို့သံမှန်ပေါင်းစုံကျုံကုန်ပြီးတော့ယုတ်ပြတဲ့ကိုသိသိလိုက်ဣဇ္ဇဒတလည်းဗိဓာတလည်းသိသိရတယ်။ယုတ်တဲ့သိသိပြီးတဲ့အခါဣဇ္ဇဒတလည်းဗိဓာတလည်းဉာဏ်တရားတွေကိုသိသိရတယ်။ယုတ်ဉာဏ်တရားတွေကိုသိသိပြီးတဲ့အချိန်ကမှနံပါတ်3အစဉ်အပြည့်ဣဇ္ဇဒမှယုတ်ငန်းခွဲတယ်ဗိဓာမှလည်းယုတ်ငန်းခွဲတယ်ယုတ်ငန်းသိသိတယ်နံပါတ်4အစဉ်ကြတော့ဣဇ္ဇဒမှလည်းယုတ်ငန်းကိုပိုင်းခြားမှန်သားတယ်ဗိဓာမှလည်းယုတ်ငန်းကိုပိုင်းခြားမှန်သားတယ်။အဲ့ဒီနည်းစနစ်နဲ့ဣဇ္ဇဒတလည်းဗိဓာတလည်းတွင်တွင်ချင်းရှုလိုက်တဲ့အချိန်ကမှအောင်မြင်မှုကတော်တော်ရပြီဆိုရင်တော့ဗိဓာကိုတစတဲ့စတိုးချက်ပြီးတော့ရှုရတယ်။စွမ်းနိုင်မယ်ဆိုလို့ကျင်30ဘုံကိုချုံကုန်ပြီးရှုရတယ်။ဒီနေ့မှစွမ်းနိုင်ရင်30ဘုံပေါင်များစွာကိုချုံကုန်ပြီးတော့စက်ကြဝဠာပေါင်များစွာအထိဉာဏ်ကိုဆင်းလုပြီးတော့ယုတ်ဉာဏ်ကိုသိရပါတယ်လို့နော်။အဲ့ဒီလိုယုတ်တဲ့နန္ဒေကိုစနစ်ဖြစ်ကြတဲ့သိပြီးတဲ့တော်ကောင်းကဒီယုတ်တရားနန္ဒေတွေဒီဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းတရားကိုသိကျင်တယ်ဆိုရင်အနည်းကဆိုအနာကဘဝအတွက်ရည်ရွယ်ပြီးပြည့်စုံပြည့်ထောင်ထားတဲ့ကာမကိုအမြင်ရနေတဲ့ယုတ်ဉာဏ်တွေကနေစပြီးညကပြောခဲ့တယ်လို့တပြေးပြေးအနာအတိဘက်ကိုတားဆိုပြီးတော့ယုတ်တဲ့နန္ဒေကိုသိသိသွားရပါတယ်အဲ့ဒီလိုသိသိသွားလိုက်တော့အမိဝမ်းနဲ့ပရိသန်တွေကလည်းအရေးကြီးတည်တဲ့ဒီနေတဲ့အခိုက်တော့ရောက်ပြီဆိုကြတော့နော်ကလရေချင်းခိုက်မှာဒီကြည့်တဲ့ကာယတတကကလဘာဝတတကကလခရိယတတကကလဆိုတဲ့ယုတ်ကလအမျိုးအစား3မျိုးယုတ်အမျိုးအစား30ခုတော့စနစ်တကျတက်ခွဲရပါတယ်ပြီးတော့ဒီလူသားဖြစ်မဲ့သောမနတဝေနာနဲ့ရှင်ပြီးတော့ပြိတ္တန်ဒီနေခဲ့မယ်ဆိုရင်တော့ဈေးတတိတ်နန္တရာ30နဲ့လေးလုံးရှိပါတယ်အဲ့ဒီ34မျိုးသောဈေးတတိတ်နန္တရာတွေကိုစနစ်တကျတော့သိသိကြအောင်လေ့ကျင့်ပါအဲ့ဒီလိုလက်ကျင်ကကအောင်မြင်မှုရလာပြီဆိုလို့ရှိရင်တော့အဲ့ဒီပရိသတ်တွေအခိုက်မှာတည်ရှိနေတဲ့ယုတ်ဉာဏ်ကိုသိသိပြီးတဲ့အခါဒီယုတ်တရားနန္တရားတွေဒီဘာကြောင့်ဖြစ်ရပါသလဲလို့အကြောင်းကိုသိကျင်တဲ့စိတ်ထားဖြင့်ဟောအတိတ်ဘက်ကိုဓာတ်စုပြီးတော့ယုတ်ဉာဏ်တွေကိုဆက်တဲ့သိကျင်ရပါတယ်အဲ့ဒီလိုသိသိလိုက်တဲ့အပိုင်းလေးမှာညကဝိဓုဇာကြောင့်လေးတွေကိုအခြေခံပြီးတော့ဝိဇ္ဇာတဏှာဥပါဒံသင်္ခါရကံတို့နဲ့ဝိဝေနန္တရာယုတ်တရားတို့ရဲ့ဆက်သွယ်ပုံအပိုင်းကိုသဘောပေါက်အောင်လို့ပြောတဲ့လောက်ပြောခဲ့ပြီးဖြစ်ပါတယ်။ဒီညတော့လက်တွေရှုတဲ့လုပ်ငန်းကိုဘုန်းကြီးဟောဖို့ရည်ရွယ်ထားပါတယ်။အဲဒီလိုလက်တွေရှုလိုက်တဲ့အပိုင်းလေးမှာယောဂီပုဂ္ဂိုလ်ကြီးပြောခံများများမှတုံးနဲ့တုံးမတူကြဘူး။ဘာဖြစ်လို့မတူသလဲ။ယေရှုပြောထောင်ခဲ့တဲ့ကံကြီးကမတူတော့အကျိုးပေးခြင်းနဲ့တူပါမလား။မတူကြဘူး။တချို့ကအမျိုးသမီးဘဝကိုလိုလားတက်မဲ့တဲ့စိတ်ဓာတ်ဖြင့်ကံကြီးကိုထူထောင်ခဲ့တယ်။ထိုကံကအကျိုးပေးတဲ့ဘဝမှာအမျိုးသမီးဖြစ်ရတယ်။တချို့ကအမျိုးသားဘဝကိုလိုလားတက်မဲ့တဲ့စိတ်ဓာတ်ဖြင့်ကံကြီးထူထောင်ခဲ့တယ်။ထိုကံကအကျိုးပေးတဲ့ဘဝမှာအမျိုးသားလားဖြစ်ရတယ်။ဒါတော့ဒီအပိုင်းလေးတွေမှာစိတ်ဝင်စားဖို့ရအပိုင်းလေးတော်တော်ခမ်းမြတ်များပါပါတယ်။ဘုရားမိဓမ္မရဲ့ကံကံရဲ့အကျိုးကိုခိုင်ခိုင်မာမာအခြေခံအုတ်မြစ်အနေနဲ့တိဆောက်ထားတာဖြစ်တော့ဘုရားမိဓမ္မာဒီကံကံရဲ့အကျိုးအပေါ်မှာအခြေခံခိုင်ခိုင်မာမာနဲ့တိဆောက်ထားတာဖြစ်တော့အဲ့ဒီအခြေခံအုတ်မြစ်ဖြစ်တဲ့ကံကံရဲ့အကျိုးကိုတတ်သိနားလည်ခဲ့မယ်ဆိုရင်မြတ်စွာဘုရားရှင်အပေါ်၌မြတ်စွာဘုရားရှင်တရားတော်အပေါ်၌မြတ်စွာဘုရားရှင်ဒီဝိသသာဝကဖြစ်တော်မူတဲ့အရိယသံဃာတော်အပေါ်၌မလုံးမလောက်သက်ဝင်ယုံကြည်နေတဲ့သတ္တတရားအစစ်အမှန်တွေလည်းပေါ်မလာနိုင်ဘူးလားပေါ်လာနိုင်နေအဲ့တော့အဲ့ဒီအပိုင်းလေးမှာအတိတ်ဘက်ကိုတားဆိုပြီးယုံနာကိုသိသိတော့လေယောဂီပုဂ္ဂိုလ်ကငြင်းတဖို့ဖို့တော့ဖြစ်နေတတ်တယ်။ဘာများတွေ့မလဲဟဲ့။ဘာများတွေ့မလဲဟဲ့။အစတည်းတည်းဒီလိုစိတ်ဆွနေတတ်တယ်။အဲ့ဒီအချိန်ကမှတော့ယုံနာသိဖို့နည်းနည်းခက်ခဲသွားတယ်။အဲ့ဒီလိုစိတ်ဆွမှုမရှိပဲအတိတ်ဘက်ကတားဆိုပြီးတော့ယုံနာကိုသိကျင်တဲ့စိတ်နဲ့တားထုတ်ဆက်ကြည့်ပါလို့ဒီလိုခိုင်းလိုက်တဲ့အချိန်ကမှတချို့ယောဂီတွေမှာအခက်ခဲများစွာရှိတယ်။တချို့ယောဂီများကြတော့လွယ်လွယ်နဲ့သွားတွေ့တတ်ပါတယ်။ဘယ်လိုခက်ခဲရှိနေတယ်လို့မေးရင်တော့အတိတ်ဘက်ကိုလေးအောင်ကြီးထိုးထွက်လိုက်တဲ့အချိန်ကမှအလင်းနံကြီးကတော့သွားတယ်။ဘာမှမတွေ့အဲ့ဒီလိုဖြစ်ဖြစ်နေတတ်တယ်။ဘာဖြစ်လို့ဒီလိုမတွေ့ရတယ်လို့မေးရင်သူကယုံနာကိုအာယုံသိပ်ပြီးတော့မယူဘူး။သူတွေ့နေတာကအတိတ်ကယောက်ျားလားမိန်းမလားဘယ်လိုပုံစံနဲ့ဘာဖြစ်နေတယ်လူလားနတ်လားစသဖြင့်ဒီလိုပုံစံတွေကသူကအာယုံယူနေတဲ့အတွက်မတွေ့နိုင်ခြင်းဖြစ်တယ်။လည်းလည်းမတွေ့ခြင်းလည်းဖြစ်တယ်။နောက်အကြောင်းတစ်ခုကတော့သူ့ရဲ့တမာတိအစွမ်းအင်ကယုံနဲ့နေခြင်းကြောင့်လည်းမတွေ့တတ်တာဖြစ်ပါတယ်။ ဒီတော့တမားရီဆိုရင်ကရောင်းနေမှုမရောင်းနေမှုဘယ်လိုချိန်ချနိုင်မလဲလို့မေးအဲ့ဒီအချိန်ကမှအတိတ်ဘက်ကိုတန်းစုပြီးရုပ်နာနေသေးသေးနေတဲ့အချိန်ကမှဖြစ်ပေါ်နေတဲ့လေယောင်ကြီးဆိုရင်ကိုကြည့်ရတယ်လေယောင်ကြီးဆိုရင်ကမေးမိန်မိန်လေးဖြစ်နေပြီဆိုရင်တော့တမားရီရောက်နေပြီလို့ယူဆရတယ်နော်အဲ့ဒီအချိန်ကမှဘာလုပ်ရတယ်မိမိရရှိထားပြီးဖြစ်တဲ့ဒီအာနာပါနသုဒ္ဓါသံတမာဓိကိုတစ်ဖန်ပြန်ပြီးတော့ဝင်ဆိုင်ရပါတယ်သုဒ္ဓါသံတမာဓိကြောင့်လေယောင်ကြီးတွေကပြောပြောပြတလဲလဲတောက်ပါလာပြီဆိုလို့ရှိရင်ထိုးချင်းခါမှာယုံနာနေကိုဩပရိသဏေကလယေကြီးမှာတည်နေတဲ့အခိုက်ကဖြစ်ပေါ်တဲ့ယုံနာနေကိုတစ်ဖန်ပြန်ပြီးတော့သိသိရတယ်အဲဒီတော့သိသိတဲ့အပိုင်းလေးတွေမှာယုံနာကိုပရိသဏေအခိုက်မှာတည်ရှိတဲ့ယုံနာကိုစနစ်တကျသိသိမိပြီဆိုရင်တော့ဒီယုံနာပဲကလာတဲ့ဆိုပြီးအဲဒီပရိသဏေနဲ့အခိုက်ရဲ့ရှိနေတဲ့ယုံနာကိုသိကျင်တဲ့အစိတ်အပြန်ရှုရပါတယ်အဲဒီတော့ရှုလိုက်တဲ့အပိုင်းတွေမှာယောဂီပုဂ္ဂိုလ်တော်ခံများများမှာတော့အခက်အခဲရှိတတ်ပါတယ်နော်အဲ့ဒီအခက်အခဲလေးတွေကိုကျော်လွန်လွန်မြောက်နိုင်ရေးအတွက်ဒီသရုပ်ထာဇံတော်မာနိကိုလင်းပြီးမှဘုန်းကြီးကယုံနာသိသိတဲ့လုပ်ငန်းကိုအခုကတော့မြတ်လွန်အပ်တဲ့ပြုလုပ်ပေးပါတယ်ရှင်အရှင်အခါတုန်းကတော့သုဒ္ဓဝိပဿနာယန္တိကလမ်းကတစ်ချက်တစ်ချက်ပုဂ္ဂိုလ်များနှစ်တဲ့နှစ်ဆိုင်ဆိုင်ရင်တော့သုဒ္ဓဝိပဿနာယန္တိကလမ်းလို့ခေါ်ဆိုအပ်တဲ့တဏှိလေးပါးကလည်းစပြီးယုံနာသိသိပုံစနစ်နဲ့အတိတ်အကြောင်းကြားတွေကိုရှင်းပြပုံသင်ပေးခဲ့ပါတယ်အဲ့ဒီလိုသင်ပေးတဲ့အပိုင်းမှာတခါတည်းအဒီကုလို့အတိတ်ကြောင့်တရားတွေကိုလမ်းပြီးရှားခွေတဲ့အပိုင်းကြတော့လက်နဲ့ဖြည့်ပြီးတော့ချက်နေတဲ့ပုံစံတွေတောင်တွေ့ရတယ်။အဲ့ဒီခါကျမှတခါပြန်ပြီးတော့သမာဓိပိုင်းလှည့်ပြီးတော့သမာဓိထူထောင်ခိုင်းရင်ဥပမာသူ့မှာလေးအောင်ကြီးဆိုရင်ကအားကောင်းနေတော့32ခုတတ်တာပြန်ပြီးအရှုခိုင်းရတယ်။32ခုတတ်တာဇံမင်းမင်းကြီးကျင်းတဲ့လက်သက်သွားရေးစက်တွေဖြင့်32ခုတတ်တာတွေရှုလိုက်ရှုလိုက်တာနဲ့အမှောင်ဖြစ်မဖြစ်လို့လဲ။ရေးစက်တဲ့ဗိဒ္ဓနတာနာမှာဒါလေးပါဆက်ပြီးယုတ်ကလအမှောင်တွေကိုကြံကြံချင်းချင်းတက်ခွဲထားနိုင်တဲ့အတွက်ကြောင့်တို့ရောက်ပြီပုဂ္ဂိုလ်ကထိုးချင်းခါမှာဆံမင်းဆိုင်လိုက်လဲဆံမင်းမတွေ့အမှုံတွေပဲတွေ့တယ်အယိုးဆိုင်လိုက်လဲအယိုးမတွေ့အမှုံတွေပဲတွေ့တယ်အဲ့ဒီချင်းခါမှာကတိုင်းကိုပြင်းပြီးတော့ကုပေးဝင်ရတဲ့အခက်ခဲချင်းချင်းရှိတတ်ပါတယ်ရှိတယ်တော့ကမ္မထာနေဟိုပြောင်းလိုက်ဒီပြောင်းလိုက်ရှောက်ပြောင်းနေရတယ်တခါတလေရုံရင်းကျန်တဲ့နဲ့အတုပအလောင်းကောင်းလေးပြောင်းပေးရတယ်အတုပအလောင်းကောင်းပြောင်းလိုက်လို့အတုပအလောင်းကောင်းမှာပရမသန္ဓမာတိဆိုင်အောင်ရှုနိုင်ပြီဆိုတော့အချိန်အကြတော့မှဒီညအပေါ်မှာအာယုံစိတ်ကခိုင်မြဲသွားတဲ့အချိန်ကတည်းကအယောဇုကမ္မထာန်တစ်ခါပြန်ပြောင်းရတယ်။အယောဇုကမ္မထာန်အနေမှာတခါဗိဒ္ဓအယောဇုကနေအော်တတာကတိုင်းတစ်ခါပြောင်းပေးရတယ်။အဲဒီလိုအချင်းချင်းပြောင်းနေရတာကလပ်အမှုန်လေးတွေကိုကျော်လွန်လုံမြောက်နိုင်အောင်ပြောင်းရတာကအခက်အခဲတစ်ခုဖြစ်တတ်ပါတယ်။အဲဒါကြောင့်ကိုယ်ကမ္မတော့များသောအချင်းပေါ်လေယောဂီပုဂ္ဂိုလ်ရဲ့ဆန္ဒဆွနေပြီးတော့သူကတိုက်ရိုက်ပဲဝိပဿနာသွားကြပါတယ်ဆိုရင်တော့သူဆန္ဒအတိုင်းဝိပဿနာကိုသင်ပေးလိုက်ပါတယ်။တို့ကဒီသရုတ်သံသမာဓိကိုအခြေခံပြီးတော့မှဝိပဿနာကုကျင်တယ်ဆိုလို့ရှိရင်တော့အဲဒီအာနာပါနကမ္မထာနဲ့ပဲဖြစ်ဖြစ်အော်တတာကတိုင်းအစရှိတယ်ကတိုင်းတစ်ခုခုနဲ့ပဲဖြစ်ဖြစ်သရုတ်သံသမာဓိတို့ဆိုင်အောင်သမာဓိထူထောင်ခိုင်းပြီးတဲ့အချိန်ခါကျတော့မှပဲကုပေးတယ်ဒါဖြစ်တယ်လေခုအချိန်ခါမှာလည်းအခက်အခဲရှိတယ်အဲဒီတော့အဲဒီခက်ခဲတတ်ပုံယောဂီအကြောင်းလေးတွေကိုဘုန်းကြီးတင်းကြီးအနည်းငယ်လေးပြောပါယောဂီတအုပ်ကအဲဒီပရိသန္ဓေကလယေကြီးမှာတည်ရှိနေတဲ့ယုတ်ဒီနန္ဒီကိုသိသိပြီးတဲ့အချိန်ကမှဒီယုတ်နံပဲကလာတယ်လို့သိအောင်အတိတ်ဘက်ကိုတားဆူပြီးထိုးဆိုင်ကြည့်ပါလို့သူ့ကိုခိုင်းလိုက်တယ်။ခိုင်းလိုက်တဲ့အချိန်ကမှသူကရှုလို့မရဖြစ်နေတယ်။ဘာဖြစ်လို့ရှုမရတယ်လဲသူ့မေးကြည့်တဲ့အချိန်ကမှတပည့်တော်အဲ့ဒီကိုလှမ်းရှုလိုက်မောမောနေတယ်ဗျာ။ဟော။မောမောနေတယ်ဆိုတာကဘယ်လောက်ကြာတယ်လို့မေးရင်3ရက်လောက်ကြာသွားတယ်။တော်ရအောင်ကြာလဲသူရှားခွေလို့မတွေ့ဘူးအဲ့ဒီပရိသန္ဓေကိုလုံပြီးဟိုဘက်ဆက်လိုက်ရင်မောမောနေတယ်အဲ့ဒီမောမောနေတာဘာကြောင့်မောမောနေတယ်ဆိုတာကြတော့ဒီကကြီးတွေဒီမကြီးတွေဖတ်ဖို့မလားတော့မသိပါဘူးဒီကကြီးဒေါက်တာမင်းတင်မောင်ရေးတဲ့ရှင်းဘွားနောက်ဘွားအသိပ္ပာယ်နည်းကျအထောက်အထားများဆိုတဲ့စာအုပ်ထဲမှာဒီကြောင်းလေးတော့ပါနေတယ်နော်အဲ့ဒီတော့ဘုန်းကြီးကသူ့ကိုအကြံဉာဏ်ပေးတယ်ကဲအရှင်ဘုရားဒီလိုဆိုလို့ရှိရင်တော့နိဂတ်တဲ့နေဂဏိကာလမှာထင်နေတဲ့နမိတ်ကိုခေါင်းဆုံးရှားခွေရတာပါဒီကနေ့ကလာမရဏသန္တအချိန်ခါမှာအညိုးပေးမဲ့ကံရဲ့စွန့်ရင်တတိကြောင့်တရားဝရီမှာကံကမ္မနမိတ်ဂရိနမိတ်လို့ခေါ်ဆိုအပ်တဲ့နမိတ်၃မျိုးတဲ့ကတစ်မျိုးမျိုးတင်ခင်မြတ်တမတာဖြစ်ပါတယ်။အဲဒီနမိတ်ကိုရှားခွေလို့တွေ့ရှိခဲ့မယ်ဆိုရင်အညိုးပေးမဲ့ကံကိုရှားခွေတဲ့နေရာမှာအဓိကတော့ကျင်ဖြစ်တဲ့အတွက်လွယ်ကူသွားပြီ။သို့တော့အဲ့ဒီဒီကနေ့ကလာမှာထင်တဲ့နမိတ်ကိုသူ့ကိုအစိုက်ခင်းနေတဲ့အချိန်ခါမှာသူကမောနေတော့ဒီနမိတ်ကိုလည်းရှားခွေလို့မရဖြစ်တယ်။ရှားခွေမရဖြစ်တော့ကဲရှေ့ကိုတော်တော်လေးထိုးဆက်ပြီးကြောကြည့်လိုက်ကြ။ကြောကြည့်လိုက်စမ်းပါဆိုပြီးသူ့ကိုခိုင်းလိုက်။ခိုင်းလိုက်တော့တော်တော်ခလန်းလန်းကိုလှမ်းပြီးကြည့်လိုက်တဲ့အချိန်ကကျတော့ပါပေါ်လာတယ်။ဆွမ်းလောင်းနေတဲ့အမျိုးသားလေးတူသံဃာတော်တစ်ပါးကိုဆွမ်းလင်းလောင်းသူနေတယ်။မများပါဘူးဆွမ်းလင်းချက်ဆုံးနော်။အဲ့ဒီအာယုံလေးပေါ်လာတယ်ဆိုပြီးသူကကြောက်တော့ဒါနဲ့ ဆွမ်းလောင်းလှူနေတဲ့ပုဂ္ဂိုလ်သံဃာမတည်ရှိတဲ့ယုတ်တရားနန္တရားဆွမ်းအလှူခံနေတဲ့သံဃာတော်ရဲ့သံတမ္ပါတည်ရှိနေတဲ့ယုတ်တရားနန္တရားတွေကိုသိသိကြည့်ပါဒီလိုခိုင်းလိုက်ရတယ်အဲဒီလိုခိုင်းလိုက်တဲ့အပိုင်းလေးမှာဒီနေရာမှာနည်းနည်းလေးမလေးကလားမသိပါဘူး။ဟောဟုတ်ပြီ။မနေ့ကမလေးကအမျိုးသမီးလေးတယောက်ကတရားလာဆွေးနေပါတယ်။ဆွေးနေတော့သူကဒီမိတ်ရောက်လာတဲ့အချိန်ကမှဒါဟာအဘိညာဉ်နဲ့မှရှုလို့ရတယ်မဟုတ်ဘူးလား။ဘာဖြစ်လို့ဒီဝိပဿနာဉာဏ်နဲ့ရှုလဲ။ဒီစနစ်ကိုဘောက်မှာသိမြင်နေရတဲ့ဆိုပြီးသူကလာလာဆွေးနေတယ်။ဆွေးနေတော့တခါကြီးတွေဘုဒ္ဓတရားဖြစ်ပေါ်နေဒီသုတ်တံကိုတော့ဘုံကြီးချင်းကဟောရင်လည်းသိရှည်သွားမယ်။နာယောက်ပါဠိတော်မှာခန္ဓာဝေကတန်ရောက်ပါဠိတော်မှာခိသနိယသုတ်တံဆိုတဲ့သုတ်တံတစ်ခုရှိပါတယ်နော်ဒေါသုတ်တံမှာမြတ်စွာဘုရားကယေဟိကေစီဘိကဝေတမနာဝါပြမနာဝါဘုဗေနိဝါတံဥဒ္ဒရာမန္တံဥဒ္ဒရံတိသဗ္ဗေနိပိစုပါရဏေကံတေဥဒ္ဒရံတိဣတိတဝါဟိညတရံစသဖြင့်ဒီလိုဟောထားတယ်။ဘာပြောတာလဲ။တမနာပြမနာအမိယအနေနဲ့အကျိုးအကျိုးသောပုဂ္ဂိုလ်ရာအတိတ်ကိုဉာဏ်စေလွတ်ပြီးတော့အတိတ်ကနေခဲ့မှုတဲ့ခန္ဓာတွေကိုလှမ်းရှုမယ်ဆိုရင်ရှင်းလို့ရပါတယ်။အဲ့ဒီခန္ဓာတွေကခန္ဓာတစ်ပါးကိုသောလကောခန္ဓာ၅ပါးလုံးကိုသောလကောလှမ်းပြီးတော့ဉာဏ်နဲ့ရှင်းရင်ရှင်းလို့ရပါတယ်ဆိုပြီးဒီလိုမြတ်စွာဘုရားဟောထားတယ်။အဲ့ဒီဟောထားတဲ့သုတ်တံကိုကိုးကားပြီးတော့အထက်ကရာဆရာတော်မြတ်ကဘယ်လိုဖွင့်ဆိုထားလဲဆိုတော့ဒီဉာဏ်မှာဘုဗ္ဗေနိဗ္ဗာန်တုဒ္ဓတိအဘိညာဉ်ကိုအမြတ်စွာဘုရားရည်ညွှန်းပြီးဟောနေတာမဟုတ်ပါဘူးတဲ့။ဥပါဒဏ်နဲ့ခန္ဓာ၅ပါးတည်းကတစ်ပါးကိုသောလကောဥပါဒဏ်နဲ့ခန္ဓာ၅ပါးကိုသောလကောရှင်းလို့ရနိုင်တယ်လို့မြတ်စွာဘုရားကဒီလိုဟောနေတဲ့အတွက်ဝိပဿနာဉာဏ်ဖြင့်အတိတ်ကိုလှမ်းရှုပ်ပွားသုံးသပ်ခြင်းကိုသာလျှင်မြတ်စွာဘုရားရည်ညွှန်းပြီးတော့ဒီသုတ်တံကိုဟောပါတယ်ဆိုပြီးအဋ္ဌကအဖွင့်ဆိုထားပါတယ်။ဒီကဝိပဿနာဉာဏ်နဲ့အတိတ်ကိုရှုတာနဲ့ဘုဗ္ဗေနိဗ္ဗာန်လောကီအဘိညာဉ်နဲ့အတိတ်ကိုရှုတာဘာကွာဟချက်ရှိတယ်လို့ဒီလိုတော့အမင်းစရာရှိတယ်။အနည်းငယ်ကွာဟချက်တော့ရှိပါတယ်။ဝိပဿနာဉာဏ်ကအတိတ်ကိုလှမ်းရှုလိုက်တဲ့အချိန်ခါမှာအတိတ်ကဖြစ်ခဲ့တဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးကိုပဲသိတယ်။သို့သောဘုဗ္ဗေနိဗ္ဗာန်အနုတ္တိအဘိညာဉ်နဲ့အတိတ်ကိုလှမ်းရှုလိုက်တဲ့အပိုင်းမှာအတိတ်ကဖြစ်ခဲ့တဲ့ခန္ဓာ၅ပါးလည်းသိတယ်။ဥပါဒဏ်နဲ့ခန္ဓာ၅ပါးလည်းသိတယ်။ဒုက္ခခန္ဓာတို့နဲ့ဆက်ဆက်နေတဲ့အမျိုးအနွယ်အစတဲ့အယဒေသအစတဲ့ဒီလိုအခြေအနေလည်းသိတယ်။အမည်နာမပညာအမျိုးမျိုးတွေလည်းသိတယ်။အမည်နာမည်ကဘယ်လိုခေါ်တယ်အဖေနာမည်ကဘယ်လိုခေါ်တယ်သူနာမည်ကဘယ်လိုခေါ်တဲ့သတိဖြင့်နာမည်အမျိုးမျိုးတွေလည်းသိတယ်။ဒါကပုဂ္ဂိုလ်ဤဝါဒအနုတ္တိအဘိညာဉ်ရဲ့အစအားဒီတော့ဒီညမှာခန္ဓာနဲ့ဥပါဒဏ်နဲ့ခန္ဓာဘယ်လိုထူးသလဲလို့ဒီလိုတော့အမင်းစရာရှိတယ်။ခန္ဓာဆိုတဲ့အထက်မှာလောကုတ္တရာတရားများပါတယ်။ဥပါဒဏ်နဲ့ခန္ဓာဆိုတဲ့အထက်မှာတော့လောကုတ္တရာတရားများမပါဘူး။အတိတ်လမ်းရှုလိုက်တဲ့အပိုင်းမှာဦးဇင်းတော်မြတ်စွာဘုရားဆိုကြပါစို့။ဘုရားရှင်ရဲ့ပုဂ္ဂိုလ်ဤဝါဒအနုတ္တိဉာဏ်တော်နဲ့အတိတ်ကိုလမ်းရှုလိုက်တဲ့အချိန်ခါမှာအဲ့ဒီကဒီပင်္ဂလာဘုရားရှင်ရဲ့တန်တမာတည်ရှိနေတဲ့ခန္ဓာတွေလည်းလှမ်းရှုရှုလို့ရတယ်။အဲ့ဒီဒီပင်္ဂလာဘုရားရှင်ရဲ့တန်တမာခန္ဓာကလောကုတ္တရာတရားတွေပါတာမပါဘူးလား။ပါနေတယ်။လောကုတ္တရာတရားပါဝင်နေတဲ့ဒီခန္ဓာကိုလှမ်းရှုလည်းရတယ်။သူမေရာရှင်ရဲ့တွေ့ချင်းကမ္မနိယတဗျာဒိပန်ရှင်မြတ်ဘုရားအတွက်သုရုပန်ပါနေတယ်။သူမေရာရှင်ရဲ့တွေ့ချင်းကတော့လောကုတ္တရာတရားရပြီလား။မရသေးဘူး။အဲ့ဒီလိုလောကုတ္တရာမရသေးတရားမရသေးတဲ့သူမေရာရှင်ရဲ့တန်တမာတည်ရှိတဲ့ခန္ဓာတွေကိုတော့ဥပါဒဏ်နဲ့ခန္ဓာလို့ခေါ်ပါတယ်ခန္ဓာ၅ပါးကိုနော်။အဲ့ဒီဥပါဒဏ်နဲ့ခန္ဓာ၅ပါးကိုလှမ်းရှုလည်းမရဘူးလားရတယ်ဒါပုဗ္ဗေနိဗ္ဗာန်တို့ကအမြင်ကြီးအစွမ်းအားနောက်တစ်ခုအမည်အမျိုးအနာမပညာတွေလည်းလှမ်းရှုရတယ်အယဒေသအမျိုးအနွယ်စတဲ့ခန္ဓာ၅ပါးနဲ့ဆက်ဆံနေတဲ့အချင်းအရာတွေကိုလှမ်းရှုလည်းရတယ်ဘယ်လိုခံစားခြင်းကြီးကကြီးခံစားတွေကိုဘယ်လိုခံစားခဲ့ရလဲဆင်းရဲဒုက္ခတွေကိုဘယ်လိုခံစားခဲ့ရလဲအမိနာမည်ကဘယ်လိုအဖေနာမည်ကဘယ်လိုဆက်